Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရ2018ခုနှစ်ဧပြီလ4ရက်ဗုဒ္ဓနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းတိုမီတာ1925 30နဲ့လိုင်းလမီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပဲသတင်းတွေကိုကိုဝင်းမင်းနဲ့တူချင်ညာပြေးသွားမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်မှာစီးရီးယားနိုင်ငံကအမေရိကန်နေစစ်တပ်တွေကိုပြန်လည်ခေါ်ယူမယ်လို့ထပ်မံပြောကြားလိုက်ပါတယ်တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်အောင်စုရဲ့ဒီ50ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်သွားမယ်လို့ဒီကနေ့ကြေညာလိုက်ပါတယ်ဒါလို့ထိတဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်ဆက်သွယ်မြင်မြန်ချက်တွေသတင်းလွှာလေးတွေမှာတော့ဒီကနေ့ရခိုင်ပြည်နယ်ကိုသွားခဲ့တဲ့ကုလလူသားချင်းစာနာမှုဆိုင်ရာလက်ထောက်တွေ့ရမှုချုပ်ရဲ့ခီးစဉ်မှာလူခဲ့တဲ့6နှစ်ကလေးကစောက်ထားခဲ့တဲ့နေအိမ်တွေပျက်စီးယိုယွင်းလာနေတာကိုမြင်တွေ့ခဲ့ရတဲ့အကြောင်း
The main concern is the conditions in the camps. These are shelters in the camps that were built temporarily in 2012.
ကုလလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA ပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။တစ်ချိန်တည်းမှာရခိုင်ပြည်နယ်တက်တဲ့ပါဝင်မြန်မာပြည်ကစိန်ခေါ်မှုတွေကိုလေ့လာမဲ့အမေရိကန်လွှတ်တော်ဝန်ထမ်းတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့လည်းရခိုင်အစိုးရတာဝန်ရှိသူတွေနိုင်ငံရေးပါတီတွေနဲ့ဒုက္ခသည်တွေကိုတွားရောက်တည်ဆုံခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာပြည်ဆိုင်ရာနှီးဖြူဟာတိရေးဆွဲရေးမှာအရက်ခက်ကအတံတွေပါဝင်ရေးဆွေးနွေးပွဲနဲ့တခါနိုင်ငံတကာသတင်းလာမှာတော့ရုရှားတန်တမန်တွေကိုမောင်းထုတ်ပြီးတဲ့နောက်အမေရိကန်သမ္မတကရုရှားသမ္မတကိုအင်ဗျူတော်မှာတွေ့ဖို့တယ်လီဖုန်းနဲ့ဖိတ်ကြားခဲ့ပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပါမယ်ရှင
်။အမေရိကန်နဲ့မက္ကဆီကိုနယ်ဆက်မှာနောက်ထပ်တရားမဝင်ဝင်ရောက်လာသူတွေကိုဟန်တားနိုင်အောင်အမေရိကန်တပ်တွေကိုခြားထားမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာသတင်းတော်တွေကိုပြောပါတယ်ဒါဟာအမေရိကန်တွေလုပ်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့ထင်မြင်ကြောင်းသမ္မတထရမ့်ကအင်ဗီရောမှာအင်္ဂါနေ့နေ့လေကကျင်းပတဲ့အစည်းအဝေးတစ်ခုအတွင်ပြောဆိုသွားပါတယ်သမ္မတထရမ့်အစိုးရဖွဲ့ရဲ့မဟာဗျူဟာတွေကိုပြန်လည်သုံးသပ်ညွှန်ကြားတဲ့အစည်းအဝေးမှာကာကွယ်ရေးဝန်ကြီး James Mattis ပြည်ထောင်စုဝန်ကြီး Christian Nielsen ရှင်းနေကြ Jeff Session အပါအဝင်အစိုးရဝန်ကြီးတော်တော်များများတက်ရောက်ပါတယ် National Guard လို့ခေါ်တဲ့ American ပြည်တွင်းကာကွယ်ရေးရန်တပ်ဖွဲ့တွေကိုအစင်းသိပြင်ဆင်ဖို့မူရစ်ဆေးဝါးမှုကုန်ကူးမှုတွေနောက်ဒီကုန်ကူးမှုတွေနဲ့ဆက်ဆက်နေတဲ့အစွမ်းရောင်အကြမ်းဖက်မှုတွေတခါဒီတရားမဝင်မှောက်ကိုကုန်ကူးနေတဲ့အဖွဲ့အစည်းတွေရဲ့အမျက်ထုတ်သုံးချတာကိုခံရတဲ့တရားရေးဆိုင်ရာဟာကွက်တွေတားမြစ်နိုင်ရင်အရေးပေါ်ဥပဒေပြုဖို့လွတ်တော်ကိုဖိအားပေးတိုက်တွန်းဖို့လည်းဆွေးနွေးကြပါတယ်။နေဆက်ကိုစစ်တပ်ဆီလုံးမယ်ဆိုတဲ့ကိစ္စကိုတော့အင်ဗျူရောနဲ့ဆွေးနွေးတိုင်ပင်နေတယ်လို့ပင်ကွန်စစ်ဌာနချုပ်ကပြောပါရခင်ဗျာ။
အမေရိကန်သမ္မတရွေးကောက်ပွဲတုန်းကရုရှားရဲ့ဝင်ရောက်ဆက်ဖက်မှုပေါ်စုံစမ်းစစ်ဆေးတင်တယ်တွေထဲမှာသမ္မတဒေါ်နယ်ထရမ့်ကိုထည့်ထားပေမဲ့ရာဇဝတ်မှုကျူးလွန်သူအဖြစ်စစ်ဆေးဖို့သတ်မှတ်မထားကြောင်းအထူးစုံစမ်းရေးမှူးကထုတ်ပြောခဲ့ပါတယ်။ဒီမှုစုံစမ်းစစ်ဆေးမှုရောဘတ်မူလာအနေနဲ့သမ္မတထရမ့်ရဲ့ရှေ့နေတွေကိုပြီးခဲ့တဲ့လတုန်းကပဲတွေ့ဆုံရမှာအခုလိုပြောခဲ့တယ်လို့ဝါရှင်တန်ပို့သတင်းစာကမနေ့ကဖော်ထုတ်ရေးသားလိုက်ပါတယ်။အခုလိုမစ္စတာမူလာရဲ့ပြောဆိုချက်တွေပြောဆိုချက်ပေါ်သမ္မတထရမ့်နဲ့အနီးကပ်လုပ်နေသူတွေကတော့သမ္မတထရမ့်အနေနဲ့ရာဇဝတ်မှုကင်းတဲ့အရေးယူခံရနိုင်ခြင်းနည်းတယ်ဆိုတာကိုအာမခံတဲ့သဘောဖြစ်တယ်လို့အထူးပဲဖွင့်ဆိုခဲ့ကြောင်းဝါရှင်တန်ပို့သတင်းစာကဖော်ပြခဲ့ပါတယ်။ဒါပေမဲ့လည်းတခြားလူတွေကတော့မူလာအနေနဲ့သမ္မတထရမ့်ကိုတွစ်ဆုံစစ်ဆေးနိုင်ဖို့ဆွဲဆောင်တဲ့အနေနဲ့မျှော်ခေါ်လိုက်တာဖြစ်ပြီးလူတွစ်စစ်ဆေးခံမယ်ဆိုရင်ဥပဒေကြောင်းအရနောက်မှအန်ဒီရဲ့ပိုကြီးသွားနိုင်တယ်လို့သတိပေးနေကြပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားဘက်ကဝင်ဆက်ဖက်ခဲ့ရမှာသမ္မတထရမ့်ရဲ့မဲဆွယ်စီရင်မှုတွေနဲ့ပူးပေါင်းမှုရှိမရှိစုံစမ်းစစ်ဆေးမှုအတွင်းသမ္မတထရမ့်ကိုပါစစ်ဆေးဖို့ထရမ့်ရဲ့ရှေ့နေတွေနဲ့အထူးစုံစမ်းစစ်ဆေးမှုမူလာတို့ပြီးခဲ့တဲ့မတ်လကတည်ထောင်နှိမ့်နိုင်ခဲ့ကြပါတယ်ဒီနှိမ့်နိုင်မှုတွေနဲ့နှိစက်တဲ့လူတော်တော်များစီကသတင်းချက်လက်တွေကိုအခြေခံပြီးဝါရှင်တန်ပို့သတင်းစာကအခုလိုဖောက်ချလိုက်တာဖြစ်ပါတယ်ခင
်ဗျအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးရီးယားနိုင်ငံကအမေရိကန်စစ်တပ်တွေပြန်လည်ခေါ်ယူဖို့အချိန်ကြာရောက်ပြီလို့ပြောဆိုထားတာနဲ့ပတ်သက်ပြီးတော့ထပ်လောင်းပြီးတော့အတည်ပြုပြောကြပါတယ်အမေရိကန်ရဲ့မဟာမိတ်တွေအနေနဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်ဖို့တိုက်တွန်းထားတဲ့ကြားမှာပဲသမ္မတကအခုလိုထပ်လောင်းပြောကြားလိုက်တာပါအမေရိကန်ပြည်ထောင်စုကိုပြန်လည်တည်ဆောက်ဖို့လိုအပ်နေပြီးလွန်ခဲ့တဲ့18နှစ်အတွင်း9ထရီလီယံလောက်သုံးစွဲခဲ့ပေမဲ့ဘာမှအကျိုးမဖြစ်ထွန်းခဲ့ဘူးလို့ Baltic Data ခေါင်းဆောင်တွေနဲ့အတူချင်ပါတဲ့ Inviro ကသတင်းစာရှင်းလင်းပွဲအတွင်းသမ္မတကအခုလိုပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ IS အချမ်းဖက်အုပ်စုကိုအောင်မြင်မြင်နှိမ်သိမ်းတိုက်ခိုက်နိုင်ခဲ့ပြီးအခုခါမှာတော့တပ်ဖွဲ့ဝင်တွေအင်ပြန်လာကြဖို့အချိန်တမီလို့သမ္မတကပြောပါရယ်စီးရီးယားရေးနဲ့ပတ်သက်ပြီးသမ္မတကအခုလိုပြောဆိုနေပေမဲ့လည်းတချို့အမေရိကန်ထိပ်တန်းအင်အားရှိတွေကတော့ စီးရီးယားမှာ IS တွေကိုဆက်လက်ချေမှုန်းနေဆဲဖြစ်ပြီးဒီလုပ်ငန်းစဉ်တွေမပြီးဆုံးသေးဘူးလို့ပြောပါရယ် IS တွေကဒေသကြီးမှာချင်းချောက်မှုတည်းရဲ့ဖြစ်နေတာကြောင့်အမေရိကန်တပ်ဖွဲ့တွေအနေနဲ့အခုလိုစီးရီးယားကပြန်လည်ဆုတ်ခွာမှန်းနဲ့ပတ်သက်ပြီးတော့ဆိုရင်ကြောင့် Kurdish နဲ့ Iraq အရာရှိတွေကလည်းပြောကြပါရယ်ခင်ဗျာ
ဒီနေ့ဟာအမေရိကန်မှာထင်ရှားတဲ့တည်သူအခွင့်အရေးတောင်းဆိုမှုကောင်းဆောင် Nobel အငြိမ်းစားရှင်ဆုရှင်ဒေါက်တာမာတင်လူသာကင်လောက်ကျန်တက်ဖြတ်ခံခဲ့ရတဲ့အနှစ်90မြောက်နေ့ဖြစ်ပါတယ်။1968ခုနှစ် AD 4ရက်နေ့တုန်းကဒေါက်တာကင်းကျဆင်းခဲ့ရတဲ့တနစင်ပြည်နယ် Memphis မြို့မှာဒေါက်တာကင်းရဲ့သားသမီးတွေနဲ့အများလေးစားခံပုဂ္ဂိုလ်တွေမင်းညားကဆွေးကြပြီးသူတောင်းဆိုခဲ့တဲ့လူမျိုးရေးစီးပွားရေးဆိုင်ရာတရားမျှတမှုတွေကိုထပ်မံတောင်းဆိုလိုက်ကြပါတယ်။ဒေါက်တာကင်းရဲ့အငယ်ဆုံးသမီးဒေါက်တာဘာနစ်ကင်းကသူမတို့အနေနဲ့လူသက်သမားရဲ့ကြည်စံအောက်မှာဖခင်ကောင်းတယောက်ကိုဆုံးရှုံးခဲ့ရတယ်။နောက်ဒီလောက်ချန်သူကိုတိထားတဲ့သူမရဲ့ဦးလေးလည်းရေကူးကန်ထဲမှာလျှို့ဝှက်ဆန်းကျဲစွာတည်ဆုံးခဲ့ရတယ်လို့ထုတ်ပြောလိုက်ပါတယ်။ African River American နိုင်ငံသားရှေ့နေဒေါက်တာကင်းရဲ့သားကြီး Martin Luther King III ကလည်းအခုမကြာသေးခင်လေးကပဲ California ပြည်နယ် San Clemente မြို့မှာနောက် African River American နိုင်ငံသားခလီးဖခင်သူရဲတွေပြစ်ဒဏ်ခံခဲ့ရတာထတ်ချုံခဲ့ရသေးတယ်။ဒီအတွက်အခုချက်ချင်းတရားမျှတမှုရအောင်ဆောင်ကျဉ်းပေးရမယ်လို့တောင်းဆိုလိုက်ပါတယ်။ဒေါက်တာကင်းကိုယ်တိုင်လည်းလောက်ကျန်မခံရခင်လေးမှာလူပြူလူမဲမခွဲကြပဲလူမျိုးရေးတရားမျှတမှုတွေဟောပြောခဲ့ရမှာဒီနေ့အထိအများအမှတ်ရနေတဲ့စကားရလေးကတော့ကျွန်တော်တို့အနေနဲ့လာမယ့်ရက်ပိုင်းတွေတဲ့ဒုက္ခတွေကြုံရလိမ့်မယ်ဒီဒုက္ခတွေကိုကျွန်တော်မမှုဘူးကျွန်တော်ကတောင်ထိပ်ကိုရောက်ဖူးပြီးပြီလေဒီကနေ့အားလုံးကိုပဲဒီကအားလုံးလိုပဲကျွန်တော်လည်းအသက်ရှိရှိနေခြင်းပါတယ်ဒါပေမဲ့အခုအဲ့ဒါကိုအလေးမပေးနိုင်တော့ဘူးဖျားသခင်ဆန္ဒအတိုင်းပဲဆက်လုပ်ဖို့ဆန္ဒပြုထားလိုက်ပြီးဖျားသခင်လိုတိုင်းကျွန်တော်ဒီတောင်ထိပ်ကိုတက်ခဲ့တယ်တောင်တစ်ဖက်မှာရှိနေတဲ့အားလုံးလူချင်းတဲ့တိုက်ကြည်ကြီးကိုတွေ့ခဲ့တယ်။အဲ့ဒီကိုခမရုံးနဲ့တူကျွန်တော်ရောက်ချင်းမှာရောက်နိုင်တော့မယ်။ဒါပေမဲ့အားလုံးကိုသိစေချင်တာကကျွန်တော်တို့ပြည်သူတွေနဲ့အနေနဲ့ဒီရီမန်းထတဲ့နေရာကိုရောက်မှာဖြစ်တယ်လို့ပြောခဲ့ပါတယ်။တချင်ကလူကြီးလူမဲခွဲခြားခဲ့တဲ့အမေရိကန်ပြည်ထောင်စုမှာ1964ခုနှစ်အရသာအခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မဲပေးပိုင်ခွင့်ဥပဒေတွေကိုပြဋ္ဌာန်းနိုင်အောင်ဥဆောင်ဆန္ဒပြတောင်းဆိုခဲ့တဲ့မာတင်လူသာကင်ကဘာကျော်ပြောခဲ့တဲ့ပူကောင်းတဲ့နာကအိမ်မက်ကတော့နှစ်90ကျားလာပြီမဲ့အများကြီးမှရှင်သန်နေစေဖြစ်ပါတယ်ခင
်ဗျ။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1595တို့ညလိုင်းဒိုမီတာ25 kHz 1183တို့ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဟိုတုန်းကညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရခင်ဗျာ။တရုတ်နိုင်ငံအနေနဲ့ American ပြည်အောင်စုကဘီလီယံ50တန်ဖိုးရှိတဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်သွားမယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။ American ဘက်ကတရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်ဖို့ဆောင်ရွက်ပြီးတရုတ်ဘက်ကအခုလိုလက်တုံပြန်လာပါ။ပေပီဇက်လေရင်နဲ့ကာဆာရာတွေအပါအဝင်အမေရိကန်သွင်းကုန်106မျိုးပေါ်အခွန်25ရာခိုင်နှုန်းတိုးကောက်ဖို့အစီအစဉ်မှာတရုတ်အနေနဲ့ဒီလိုစတင်အခွန်တိုးကောက်ဖို့ဟာအမေရိကန်ဘက်ကဘယ်ချင်းအခွန်တိုးကောက်မလဲဆိုတဲ့အပေါ်မှာမူတည်တယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကပြောထားပါဗျ။လွန်ခဲ့တဲ့လကတရုတ်သွင်းကုန်50ဘီလီယံပမာဏအပေါ်အခွန်တိုးကောက်မယ်လို့သမ္မတထရမ့်ကကြေညာခဲ့ပြီးအင်္ဂါနေ့ကတော့လေကြောင်းနဲ့အာကာသဆိုင်ရာစေတဆိုင်ရာနဲ့ဤပညာဆိုင်ရာထုတ်ကုန်ဤအပါအဝင်တရုတ်သွင်းကုန်1300ရဲ့စည်းင်းကိုအမေရိကန်ကုမ္ပဏီအရာရှိတွေကထုတ်ပြန်ခဲ့ပါတယ်တရုတ်ဆိုရဟာနိုင်ငံခြားကလာရောက်လုပ်ကိုင်တဲ့ကုမ္ပဏီတွေအနေနဲ့ဤပညာအချက်လက်တွေသူတို့ကိုပေးဖို့ဖိအားပေးခဲ့ကြောင်းလည်းအမေရိကန်ဘက်ကဆွဆွဲပါတယ်တရုတ်ဒုကုမ္ပဏီဝန်ကြီးဝမ်ချိုဝမ်ကအခုလိုဆွဆွဲမှုဟာအခြေမြင့်မရှိသလိုကုမ္ပဏီအငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအနေနဲ့ဆွေးနွေးအဖြေရှာသွားလိုပေမဲ့အမေရိကန်ဘက်ကတင်းတင်းမာမာကြံပေးမယ်ဆိုရင်တော့တရုတ်ဘက်ကလည်းအလားတူတုံ့ပြန်မယ်လို့ပြောရတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲတွေဖြစ်လာနိုင်မလားဆိုတဲ့စိုးရိမ်မှုတွေကြောင့်ဈေးကွက်မှာလည်းပဲကျဆင်းနေပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့နီးက YouTube လူမှုကွန်ရက်ကုမ္ပဏီဝင်းတွင်းကိုအမျိုးသမီးတူဘားချောင်တနက်နယ်ဝင်ပစ်ခဲ့တယ်လို့ဆိုတာကိုပြည်နယ်ရဲတွေစုံစမ်းစစ်ဆေးနေပါပြီ။ဒီပြစ်ခတ်မှုကြောင့်လူ3ဦးထဏ်ရာရသွားပြီးပြစ်ခတ်သူအမျိုးသမီးကတော့သူ့ကိုယ်သူအဆုံးစီရင်သွားပါတယ်။တဏ္ဍာရရသွားသူတွေကမျိုးသမီးနှစ်ဦးရဲ့အခြေအနေဟာတည်ငြိမ်နေပေမဲ့အမျိုးသားတူရဲ့အခြေအနေကတော့စိုးရိမ်ရတယ်လို့ဆန်ဖရန်စစ္စကိုဆေးရုံပြောခွင့်ရသူကမနေ့နှောင်းပိုင်းမှာပြောလိုက်ပါတယ်။ပြစ်ခတ်သူနဲ့တဏ္ဍာရရသွားသူတွေရဲ့တည်ငြိမ်အသေးစိတ်တွေကိုပို့ပြီးထုတ်ပြန်နိုင်မယ်လို့မျှော်လင့်ကြောင်းလဲဆန်ဘရူနိုရဲ့ဌာနကဒီနေ့ထုတ်ပြလိုက်ပါတယ်။တကယ်တော့ပြစ်ခတ်သူဟာဆန်ဒီယေဂိုမြို့ကအသက်39နှစ်အရွယ်နာဗင်းနာဂျာဖီအာကာဒန်ဆိုသူဖြစ်ပြီးတရားရသွားသူတွေကိုလူချင်းသိတဲ့တတိချောက်ထားတွေမတွေ့ရသေးတဲ့ဖြစ်ရင်တရားပြောက်ကိုအဓိကပြစ်မှတ်ထားပြီးပြစ်ခတ်ခဲ့ပုံနဲ့မရဘူးလို့ရဲရဲရှိတွေကပြောပါတယ်ခင
်ဗျ။အာဖဂန်နစ္စတန်မြောက်ပိုင်းကခွန်ဒူးစ်ပြည်နယ်မှာတနင်္လာနေ့ကအာဖဂန်လေတဲ့တိုက်ခတ်မှုကြောင့်အရသာ5ဦးတက်မနေ့အပါဝင်စစ်သွေးကြော35ဦးသေဆုံးသွားတယ်လို့အာဖဂန်ရရှိတွေကပြောပါတယ်။အဲ့ဒီမတိုင်ခင်တရက်တုန်းကလည်း ဒါရှိတီအာချီခရိုင်အတွင်းတိုက်ခိုက်မှုကြောင့်အသက်55ယောက်တန်းရသွားတယ်လို့ကွန်ဒက်စပီနဲ့အုပ်ချုပ်ရေးမှူးပြောခွင့်ရနီမတ်ချူလာတာမိုရီကပြောပါတယ်ဒီဖြစ်ရတဲ့နဲ့ပတ်သက်ပြီးတော့အခုခါမှစုံစမ်းနေပြီဖြစ်ကြောင်းလည်းသူကပြောပါတယ်ကာကွယ်ဝန်ကြီးဌာနပြောခွင့်ရမိုဟာမက်ရမန်ဒစ်ကဒီကွန်ဒက်စပီနဲ့အတွင်းတာလီဘန်အကြမ်းဖက်သမားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်စုံးမှုတွေထဲမှာခေါင်းဆောင်အဆင့်9ဦးလောက်ပါတယ်လို့ပြောပါတယ်အဲဒီဒေတာအတွင်းစီးရေးပြပွဲကျင်းပဖို့အကြမ်းဖက်ဆွေးတွေးကြအများပြားရောက်ရှိနေကြတယ်လို့လည်းသူကဆိုပါတယ်တာလီဘန်တွေထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အာဖဂန်နစ္စတန်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်းစာတင်ကြောင်းဒါမှမဟုတ်အစ္စလမ်ဘာသာရေးကျောင်းတွေထိမှန်ခဲ့ပြီးဘာသာရေးဆရာကျောင်းသားနဲ့အရက်သား100လောက်ထိခဲ့တဲ့ရန်ရခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံကထင်ရှားတဲ့ဟာဗာဒ်ကအမိုးခုံးပေါ်ကိုလူတူးတွေတက်သွားတာကြောင့်ဒီနေ့မနေ့ရုပ်တဲ့ချိန်မှာဆစ်ဒနီမြို့တော်တဲ့အကြီးအကျယ်လမ်းပိတ်သွားခဲ့ပြီးသူ့ကိုဖမ်းဆီးထိန်သိမ်းထားလိုက်ပါပြီ။ဆစ်ဒနီမြို့ထဲနဲ့မြောက်ဘက်ကမ်းခြေကိုဆက်သွယ်ထားတဲ့ကမ္ဘာ့အမည်ဆုံးတမန်တော်အမိုးခုံးပေါ်ကိုဒီလူမနေ့စောကြီးတွေတက်သွားခဲ့တာကြောင့်မျိုးရဲကားသွားလာရက်တလောက်ဖြစ်သွားပြီးသူပြန်ဆင်းလာဖို့ရဲတွေကဖြောင်းဖြားခဲ့ရမှာ၄နာရီကျော်ကြာသွားခဲ့ပါတယ်စိတ်မနှံသူလူယူဆခံတာအပြီးအသက်၄၀ကျော်အရွယ်ရှိတဲ့ဒီလူဟာမနေ့၉နာရီခွဲနှောင်းပိုင်းမှာမှဒီဆစ်ဒနီမြို့မှာလှပထင်ရှားတဲ့တံတားပေါ်ကနေဆင်းလာပြီးအနာခဆေးရုံကိုချက်ချင်းပို့တည်နေအောင်ထိန်းထားနိုင်ခဲ့တယ်လို့ရဲတွေကဆိုပါတယ်ဒါပေမဲ့ဘာကြောင့်သူအခုလိုလုပ်ခဲ့ရတယ်ဆိုတော့ကတော့ရဲတွေကမရှင်းပြခဲ့ပါဘူးဒီနေ့နှောင်းပိုင်းမှာတော့သူ့အနေနဲ့တရားစွဲခံရဖို့ရှိနေပါတယ်ခင်ဗျာ
ဘုရင့်နဲ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါရှင်။ခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မြင်းမြန်ချက်တွေဆက်တိုက်နားဆင်ရပါမယ်။လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်တွင်ရင်မှုချုပ်အာဆူလာမူလာဟာဒီကနေ့ရခိုင်ပြည်နယ်မှာရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့သလို IDP ကပြည်တွင်းရွှေ့ပြောင်းဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ် IDP စခန်းတွေကိုရောက်ချိန်မှာစခန်းတွင်းကနေအိမ်တွေဟာယာယီဆောက်လုပ်ထားတာဖြစ်ပြီးနှစ်ကာလကြာရှည်လာတဲ့အတွက်ရိုးရင်းပျက်စီးလာနေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA ရဲ့ပြောခွင့်ရသူကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီလနှစ်ရက်နေ့ကမြန်မာပြည်ကိုရောက်ရှိလာတဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလန်ဘွယ်လာဟာဒီကနေ့မနေ့ပိုင်းမှာရခိုင်ပြည်နယ်ကိုရောက်ရှိခဲ့ပါတယ်မနေ့ခင်းပိုင်းမှာတော့ IDP ကပြည်တွင်းပြောင်းရွှေ့ဒုက္ခသည်စခန်းတစ်ခုနဲ့ပြည်내နေရာချတာရေးနေရာနှစ်ခုကိုတွားရောက်ခဲ့တယ်လို့မွန်လွဲပိုင်းမှာ UN နဲ့ပူးပေါင်းဆောင်ရွက်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့ NGO အဖွဲ့တွေနဲ့တွေ့ဆုံပါတယ်ညနေ3နာရီလောက်မှာတော့ရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်စခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံဆွေးနွေးတဲ့အခြေအနေကိုကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမွယ်လာနဲ့အတူလိုက်ပါသွားတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA ရဲ့ပြောခွင့်ရသူပယ်ရိုပရွန်ကအခုလိုပြောပါတယ
် So the chief minister was not there. So I think it was with state secretary, planning minister and a few of the other state ministers.
တွဆုံပွဲမှာရခိုင်ပြည်နယ်အစိုးရအတွင်းမှုစီမံကိန်းဝန်ကြီးနဲ့တခြားပြည်နယ်ဝန်ကြီးတူနဲ့သာတွေ့ခဲ့ရပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ကတော့နေပြည်တော်မှာရှိနေတော့ရခိုင်ပြည်နယ်မှာမရှိပါဘူး
။အဓိကဆွေးနွေးတဲ့အချက်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။မနက်ခင်းပိုင်းကတော့မွတ်စလင် IDP တွေနေထိုင်တဲ့ဓားပိုင်စခန်းတက်ကြဲပြင်းစခန်းနဲ့အောင်မင်္ဂလာရက်ွက်တို့အပြင်စခိုင်လူမျိုးတွေနေထိုင်တဲ့မင်းကန်ပြန်လည်ထူထောင်ရေးစခန်းကိုလည်းတွားရောက်ခဲ့ပါတယ်။မွတ်စလင် IDP စခန်းတွေဖြစ်တဲ့ဓားပိုင်စခန်းမှာလူ 11,300 နဲ့တက်ကြဲပြင်းစခန်းမှာလူ 9,800 ရှိပြီးစခိုင်းလူမျိုးတွေနေထိုင်တဲ့မင်းကန်စခန်းမှာတော့လူ 900 လောက်ရှိနေပါတယ်။စခန်းတွေမှာတွားရောက်စဉ်တွေ့ကြုံရတဲ့အခြေအနေကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယူ UNOCHA ရဲ့ပြောခွင့်ရသူပယ်ရိုပရွန်ကအခုလိုပြောပါတယ်။
Well, clearly the main concern is the conditions in the camps. These are shelters in the camps that were built temporarily.
IDP's ကနေ2012ခုနှစ်ကယာယီတည်ဆောက်ထားတာဖြစ်တာကြောင့်အခုဆိုရင်6နှစ်နီးပါးရှိပြီဖြစ်ပါတယ်။စခန်းကနေရင်တွေရဲ့အခြေအနေဟာရိုးရင်းပျက်စီးလာနေပါတယ်။နောက်ပြီးတော့စောင့်ရည်နေရေးနဲ့ကျန်းမာရေးဆောင်ရှောက်မှု၊စေဝါထောက်ပံ့မှုအရေးတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။
ဒီလိုစခန်းတွေကိုတွားရောက်ရမှာတော့အစိုးရတာဝန်ရှိသူတွေလိုက်ပါတာမရှိပဲ ITP တွေနဲ့လွတ်လွတ်လပ်လပ်တွဲဆုံဆွေးနွေးခွင့်ရကြောင်းလည်းပြောပါတယ်ကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်အာဆူလာမွိုင်လာဟာဒီလ3ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးမြန်မာနိုင်ငံရင်ဆိုင်နေရတဲ့စာနာမှုဆိုင်ရာအကူအညီပေးရေးစိန်ခေါ်မှုတွေကိုမြန်မာနဲ့ကုလသမဂ္ဂအကူအညီပေးရေးယူလို့ဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာကိုဆွေးနွေးခဲ့ပါတယ် ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ချို့ကို တွား ရောက်ဖွယ်ရှိပြီး ညနေ ပိုင်းမှာတော့ ရန်ကုန်ကို ပြန်လည် ထွက်ခွာဖို့ ရှိနေပါတယ်
ကွန်မိုဆာ ပြောပြခဲ့တာပါရှင် ရခိုင်ပြည်နယ် တက်အတဲပါဝင် မြန်မာနိုင်ငံ ကြုံရတဲ့ စင်ခုံမှုတွေကို လိလာခဲ့ ခတ်ဖို့ ရောက်လာတဲ့ အမေရိကန် လွှတ်တော်ဝန်ထမ်းတွေ ပါတဲ့ ကိုယ်စားလှယ်ဖွဲ့ဟာ ဒီသတင်းပတ်ထက်မှာပဲ ရခိုင်အစိုးရတာဝန်ရှိသူတွေ နိုင်ငံရေးပါတီတွေနဲ့ ဒုက္ခသည်တွေကို သွားရောက်တည်ဆောင်ခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ပြည်သူထောက်ခံမှုအများဆုံးရနေတဲ့ရခိုင်အမျိုးသားပါတီကတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးကိုမူအားဖြင့်လက်ခံပေးမယ်အစိုးရရဲ့သတ်မှတ်ချက်တွေအတိုင်းတော့လိုက်နာဖို့လိုတယ်လို့ပြောခဲ့တာပါ။မတ်တန်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအကြီးတန်းတာဝန်ခံရှာလက်အိုဒမ်မိုးဦးဆောင်တဲ့အထက်နယ်အောက်လွှတ်တော်နှစ်ယောက်က နိုင်ငံသားဆက်ဆံရေးကော်မတီတွေကဝန်ထမ်းအဖွဲ့နောက်အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတာဝန်ရှိသူတွေမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးမြန်မဒီမိုကရေစီအရေးရခိုင်ဒေသအရေးတွေကိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်လွှတ်တော်နှစ်ယောက်ကနိုင်ငံသားရေးရာကော်မတီကဝန်ထမ်းအဖွဲ့ရဲ့ရန်ကုန်နေပြည်တော်နဲ့ရခိုင်ဒေသခီးစဉ်တွေနဲ့ပတ်သက်လို့တော့
They were visiting to learn more about how the United States can support
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသင်ကူးပြောင်းရေးလုပ်ငန်းတွေရခိုင်ပြည်နယ်နဲ့နိုင်ငံတော်ကငြိမ်းချမ်းရေးဖွံ့ဖြိုးရေးနဲ့တာဝန်ခံမှုတွေအတွက်ကြိုးပမ်းမှုတွေမှာအမေရိကန်အနေနဲ့ဘယ်လိုအားပေးကူညီနိုင်မလဲဆိုတာကိုပိုပြီးနားလည်သိရှိနိုင်မှုတွားရောက်လည်လာခဲ့ကြတာဖြစ်ပါတယ်
American ကိုယ်စားလှယ်အဖွဲ့ကရခိုင်အစိုးရတာဝန်ရှိသူတွေနဲ့စစ်တွေမြို့မှာမနေ့ကတွေ့ဆုံဆွေးနွေးပါတယ်။ Bangladesh ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးနဲ့ပြန်လည်နေရာချထားရေးမြန်မာဘက်ကဆောင်ရွက်နေတာတွေနေရွှန့်ခွာထွက်ပြေးသူတွေကိုလက်ခံရေးစခန်းတွေဂျားစခန်းတွေတိစောက်ထားမှုကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့အကူအညီတွေအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မောင်းတော်ဒေသတွင်သတင်းတောက်တွေသတင်းရယူခွင့် စာရာတွေကိုရခိုင်အစိုးရနဲ့ဆွေးနွေးကြတာပါ။မြန်မာဆိုင်ရာအမေရိကန်တန်ယုံတာဝန်ခံတဦးကတော့အခုလိုပြောပါတယ်
We hope that there will be increased understanding on all sides about US policy in Myanmar.
မြန်မာနိုင်ငံပေါ်အမေရိကန်ရဲ့ဘူဝါဒနဲ့ပတ်သက်လို့သက်ဆိုင်သူတွေအားလုံးကြားမှာနားလည်မှုတွေပိုရရှိလာဖို့ကျွန်တော်တို့မျှော်လင့်ပါတယ်။ထွက်တော်ဝင်နှန်းတွေလေ့လာကြားသိခဲ့ရတဲ့သတင်းအချက်အလက်တွေရန်ကုန်၊နေပြည်တော်နဲ့ရခိုင်ပြည်နယ်တွေမှာကြားသိခဲ့ရတဲ့သဘောထားအမြင်တွေဟာမြန်မာနိုင်ငံပေါ်မူဝါဒတွေချမှတ်ရမှာအထောက်အကူပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်။
ရခိုင်ပြည်နယ်ခီးစင်မှာတော့နိုင်ငံရေးပါတီတွေတက်ခဲ့ပြင်းတဲ့အောင်မင်္ဂလာရက်ွက်ကအစ္စလာမ်ဘာသာဝင်တွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကကိုယ်စားလှယ်တွေနဲ့လည်းအမေရိကန်လွှတ်တော်ဝန်ထမ်းအဖွဲ့ကတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ပြည်သူထောက်ခံမှုအများဆုံးရထားတဲ့ရခိုင်အမျိုးသားပါတီ ANP တာဝန်ရှိသူတွေနဲ့တွေ့ဆုံတာမှာတော့ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးရသူတွေဌာနပြန်ရေးလုပ်ငန်းစဉ် ဒီလူတွေနေရရင်မှပြန်နေရင်လူမှုအတိုင်းဝိုင်းနှစ်ခုကြားတဟဆာတဖြစ်ပါမလားဆိုတာတွေအပြင်ဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်အပေါ်မြန်မာအစိုးရပေါ်သဘောထားတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌဒေါ်အင်းနုစိန်ကတော့ဒုက္ခသည်တွေပြန်လက်ခံရေးဆိုတာကိုမူအားဖြင့်သဘောတူတဲ့အကြောင်း VOA ကိုပြောပါတယ်။ဒီနိုင်ငံကပြောတဲ့အထောက်အထားတွေပြသနိုင်ရည်လို့ဆိုရင်တော့လက်ခံကျင့်နေဆိုတဲ့ဒီပြရမှုတော့ရှိတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေအနေနဲ့စန္ဒအလျောက်ပြန်လာဖို့ဆိုတဲ့အပေါ်မှာမေးခွန်းထုတ်ပြီးပြန်လာမယ်ဆိုရင်လည်းအစိုးရရဲ့အစီအစဉ်အတိုင်းလိုက်နာရမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါ်အင်းနုစိန်ကပြောပါတယ
Yang ajar macam ni, di mana mana macam ni, di mana kan dia cari tetapi biro suai si mana si dia. Ayo aku pilih ni ni cari kalau suai si mana si dia, di mana mana dia no suai si mana kalau lain apa tahu si dia suai ni dia malu pekak suai jawab.
ရခိုင်ပြည်နယ်အတွင်းအချမ်းဖတ်မှုတွေကြောင့်အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်းသိန်းချီထွက်ပြေးခဲ့မှုအပေါ်အစိုးရကကင်တွယ်ဖြစ်ရှင်းဖို့ကြိုးစားတဲ့နေရာမှာရခိုင်ပြည်နယ်အတွင်းကအဓိကကြတဲ့ရခိုင်မြို့သားပါတီရဲ့သဘောထားကို နိုင်ငံတကာတန်တမန်တွေအချင်းချင်းလာရောက်ဆွေးနွေးမေးမြန်းပေးမယ်လို့မြန်မာအစိုးရဘက်ကတော့မေးမြန်းတာမျိုးမရှိဘူးလို့လည်းဒေါ်အင်းနုစိန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲ့ကလူ800တို့ကတော့မြန်မာအစိုးရဘက်ကစီးစစ်ပြီးစီးသွားပြီဖြစ်ပြီးဒီလူတွေကိုလက်ခံဖို့အသင့်ရှိပြီလို့လည်းဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းကြားထားပါတယ်ရှင်
။မတင်ကြီးထိုက်စူးစီးတင်ပြခဲ့တာပါရှင်။အခု EU ကိုယ်စားလှယ်တွေကမြန်မာအရက်ဖက်ဖွဲ့တွေရဲ့အတန်းကိုကြားရဖို့တွေ့ဆုံဆွေးနွေးပွဲတစ်ခုကျင်းပခဲ့တာကိုလည်းပြောပြပါမယ်။ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့နီးဗျူဟာတစ်ရေးဆွဲရမှာအရက်ဖက်အဖွဲ့အစည်းတွေရဲ့အတန်းများများပါဝင်လာနိုင်ရေးအရက်ဖက်အဖွဲ့တွေရဲ့အကြံပြုတင်ပြကြတဲ့ဆွေးနွေးပွဲတစ်ခုကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာပါ။အရက်ဖက်လူမှုအဖွဲ့တွေအပါအဝင်မိဖက်ဆောင်ရွက်မှုတွေတိုးတက်ကောင်းမွန်စေရေးဒီဆွေးနွေးပွဲအတွင်းတင်ပြချက်တွေကို EU ကိုယ်စားလှယ်တွေကြားနာခဲ့ကြပါတယ်။ဒီကြောင့်အခမ်းအနားမှာကိုယ်တိုင်သွားရောက်တင်ပြခဲ့တဲ့ကိုထက်အောင်ခန့်ကပြောပြပေးပါမယ်ရှင်။
ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ရက်ဖက်လူမှုအဖွဲ့အစည်းများနဲ့မိဖက်ဆောင်ရွက်မှုတိုးတက်ကောင်းမွန်စေရေးဥရောပသမဂ္ဂနီးဗျူဟာလို့အမည်ပေးထားတဲ့ဒီအလုပ်ယုံဆွေးနွေးပွဲကို EU ဥရောပသမဂ္ဂဌာနကိုယ်စားလှယ်ရုံးကတာဝန်ရှိသူတွေမြန်မာနိုင်ငံအနှံ့အပြားမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်နေကြတဲ့ CSO အရက်ဖက်လူမှုအဖွဲ့အစည်းတီးတီးကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါဒီကနေ့ခန်းစားကျင်းပခြင်းရဲ့အဓိကရည်ချက်ဟာ EU ကအကူအညီတွေပေးနေတဲ့နေရာမှာဘလို့တိုးတက်ကောင်းမွန်လှုပ်ဆောင်ပေးနိုင်မလဲဆိုတာကိုမြန်မာနိုင်ငံအတွင်းကမတူညီတဲ့အလွှာတီးတီးကကိုစားပြုကြတဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေအတန်တွေကိုနားထောင်မှုဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံက Programming Manager အနုဖန်နက်ကရှင်းပြပါတယ်။အရက်ဖက်ကအဖွဲ့အစည်းတွေလိုအပ်ချက်တွေကိုတိမတာထိရောက်ကောင်းမွန်တဲ့အကူအညီတွေကိုပေးနိုင်မှာဖြစ်ကြောင်းအနုဖန်နက်ကပြောပါတယ်
။ This we can only do if we know
သူပြောသွားတာကတော့ရက်ဖက်အဖွဲ့အစည်းတွေလိုအပ်ချက်တွေစိန်ခေါ်မှုတွေအကြံဉာဏ်တွေကိုသာသိရှိနိုင်မှာသာ EU ဘက်ကလည်းထိရောက်တဲ့အကူအညီတွေကိုပေးနိုင်မှာဖြစ်ပါတယ်။တခြားနိုင်ငံအများပြားမှလိုပဲမြန်မာနိုင်ငံကရက်ဖက်အဖွဲ့အစည်းတွေအခမ်းကဏ္ဍဟာအင်မတန်အရေးပါပါတယ်။သူတို့ဟာလူမှုကိုစားပြောပြနိုင်တဲ့သူတွေဖြစ်ပါတယ်။အများပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကို EU လိုနိုင်ငံတကာအဖွဲ့အစည်းတွေကိုသူတို့ကပြောပြနိုင်ပါတယ်။ဒါကြောင့်လဲဒီအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးလူမှုကြမ်းမှရင်ဆိုင်နေရတဲ့အခက်အခဲတွေကိုဓာတ်ရိုက်နားထောင်နေတာဖြစ်ပါတယ်လို့သူကပြောသွားတာပါ။ငွေရဆိုင်ရာဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာရက်ဖက်အဖွဲ့အစည်းတွေအတန်းတွေများများပါဝင်လာနိုင်ရေးအတွက်အခုလိုအလို့ရုံဆွေးနွေးပွဲကျင်းပတာဖြစ်ကြောင်းလဲမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံ project အရာရှိ Augustin Thisan ကထပ်လောင်းပြောဆိုပါတယ်။
အဓိကကတော့ကျွန်တော်တို့ရက်ဖက်အဖွဲ့အစည်းတွေအသံများများပေါဝင်လာနိုင်ဖို့အတွက်သူတို့ရဲ့ပေးတဲ့အကြံဉာဏ်တွေသူတို့ထက်သွင်းခြင်းနဲ့အချက်အလက်တွေကိုပုံကူပြီးတော့တိတိယောက်ယောက်နဲ့ဒီနည်းဟာရေးဆွဲတဲ့အခါမှာပေါဝင်လာနိုင်ဖို့အတွက်ဒါကျွန်တော်တို့ကဒါတွေ့ဆုံဆွေးနွေးရခြင်းဖြစ်တယ်ပေါ့နော
်အလူရှင်တွေအနေနဲ့အခုလိုအောက်ခြေမှာလှုပ်ဆောင်နေကြတဲ့ရက်ဖက်အဖွဲ့အစည်းတွေနဲ့အခုလိုတွေ့ဆုံဆွေးနွေးတာမျိုးတိတ်မရှိတဲ့အတွက်ဒီဆွေးနွေးမှုကရက်ဖက်အဖွဲ့အစည်းတွေအတွက်အကျိုးပေါမှုဖြစ်ထိုးစေမယ်လို့မြန်မာ Development Network အဖွဲ့ကကိုတူအားထွန်းကပြောပါတယ
်ဒီလိုမျိုးအလူရှင်အဖွဲ့အစည်းတခုဟာရက်ဖက်အဖွဲ့အစည်းတွေနဲ့အောက်ခြေတီစင်းပြီးစကားပြောရဲဆိုတော့တော်တော်ရှားပါတယ်ဒါနံပါတ်1ပေါ့နော်တော်တော်ရှားတယ်အဲ့လိုစကားပြောလာတဲ့အခြေအနေအရ CSU တွေရက်ဖက်ဖွဲ့စည်းတွေအတွက်အမြဲတမ်းကောင်းတဲ့အခွင့်အရေးတစ်ခုပဲပေါ့နော်ဒါဒုတိယအချက်ပေါ့
နောက်ပိုင်းမှာ EU အနေနဲ့ရက်ဖက်ဖွဲ့စည်းတွေကိုဓာတ်ရိုက်ဆက်တွေတဲ့အခြေအနေမျိုးရောက်လာရင်ပိုကောင်းမယ်လို့ကိုတူဟာထုံးကပြောပါတယ်အရင်က EU ကချမှတ်ခဲ့တဲ့မူဝါဒတွေပေါ်ဝေဖန်မှုတွေရှိခဲ့တဲ့အတွက်အခုလိုတွေ့ဆုံတာဟာတို့တက်ကောင်းမွန်တဲ့လက္ခဏာဖြစ်ကြောင်းမြန်မာနိုင်ငံ HIV နဲ့နေထိုင်သူများအသင့်ဥက္ကဋ္ဌဦးတော်သာထွန်းကပြောပါတယ်။ဆို
တော့အဓိကတော့ဒီနေ့ဖို့တွေ့ဆုံပွဲရတာကကျွန်တော်တို့ဒီ CSO အတွက်ပေါ့ဒီ EU အတွက်ပေါ့ဒါကောင်းပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့အရင်တော့ဆွဲခဲ့တဲ့ဟာပေါ်မှာဝေဖန်မှုတွေရှိတယ်။အဲ့ဒီဝေဖန်မှုတွေခံရတဲ့ဟာပေါ့နော်အားနည်းချက်တွေပေါ့နော်။အဲ့ဒီအားနည်းချက်တွေပေါ်မှာပြန်ပြီးသူတို့ကအတင်းကျပ်စာယူပြီးတော့အဲ့ဒီအားနည်းချက်ကိုအကောင်းဆုံးချိတ်ဆောက်မှာဘယ်လိုဆက်လုပ်မယ်ဆိုတဲ့ပေါ့နော်အတွေးမျိုးနဲ့ idea မျိုးနဲ့ပေါ့နော်ကျွန်တော်တို့ကအခုလိုမျိုးအရက်ဖက်ဖွဲ့ချင်းနဲ့တွေ့ဆုံမှာဖြစ်တဲ့အတွက်ပေါ့ဟိုပြီးခဲ့တဲ့ပုံမှာလည်းတင်ပြတာယူပြီးတော့ရှေ့ဆောက်မှာကျွန်တော်တို့ဒီ CSO တွေနဲ့ထဲထဲဝင်ဝင်ဘယ်လိုလုပ်လို့ရမလဲဘယ်လိုပေါ့နော်ဟိုအောက်တဲ့ပုံဆောင်ရွက်လို့ရမလဲဆိုတဲ့ဟာကိုသူတို့အနေနဲ့စဉ်းစားနိုင်တယ်နိုင်မှာဖြစ်တဲ့အတွက်ပေါ့နော်ကျွန်တော်အကောင်းဆုံးတော့ပြောနေပါတယ်ဟုတ်
2014-2019အတွက်3နှစ်စာမြန်မာနိုင်ငံဆိုင်ရာမူဝါဒတွေကို EU က6မှတ်ရေးဆွဲတဲ့နေရာမှာလွဲချက်တွေရှိခဲ့တဲ့ပုံဝေဖန်ပြောဆိုမှုတွေရှိခဲ့တာပါဒါကြောင့်လေအဲ့ဒီအတွေ့အကြုံကနေတင်ကန်းစာယူပြီးလာမယ့် 2018-2021 ခုနှစ်အတွက် EU ရဲ့မူဝါဒတွေကိုမချမှတ်ခင်အခုလိုအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအကြံပြုတင်ပြချက်တွေကိုရယူနေတာဖြစ်ပါတယ်။လာမယ့် 3 နှစ်စာအတွက် EU ဘက်ကဘယ်လို policy တွေချမှတ်မယ်၊ကူညီထောက်ပံ့မယ်၊ငွေကြေးပမာဏအတိုးလျော့တွေနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂရုံးတာဝန်ရှိသူတွေကထုတ်ပေါ်ပြောကြားဖို့ညှိစုခဲ့ပါတယ်ခင်ဗျာ။
ကိုထက်အောင်ခန့်ပြောပြခဲ့တာပါရှင်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြီးအခုနိုင်ငံတကာသတင်းလွှာတွေကိုပြောပြပါရစေ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့မကြခင်မှာတွေ့ဆုံဖို့တယ်လီဖုန်းကတဆင့်ဖိတ်ကြားခဲ့မှုကြောင့်ဝေဖန်မှုတွေများပြားနေချိန်မှာရုရှားဘော်သူ့လောက်နှိတ်ကွတဲသူမရှိဘူးလို့သမ္မတထရမ့်ကပြောပြန်ပါတယ်။ဗြိတိန်နိုင်ငံမှာရုရှားနှစ်ဖက်တရှိုးဟောင်းနဲ့သူ့သမီးတို့အစိတ်ခတ်ခံရတဲ့နောက်ွယ်မှာရုရှားအစိုးရရှိချောင်းဆွတ်ဆွဲချက်တွေရဲ့နောက်ဆက်တွဲအနေနဲ့အနောက်နိုင်ငံတွေကရုရှားတပ်တမန်တွေကိုမောင်းထုတ်ပြီးနောက်ပိုင်းနိုင်ငံတကာမှာတီးခြားဖြစ်နေတဲ့ရုရှားနိုင်ငံရဲ့ရည်တည်မှုအပေါ်ပြောင်းလဲဖို့ရုရှားကအမေရိကန်နဲ့ထိပ်သီးတွေ့ဆုံပွဲကျင်းပကြတယ်လို့သုံးသက်သူတချို့ကမြင်ပါတယ်။တပ်တမန်ရေးရာ VOA သတင်းတောက်စန်ဒီစိန်ဝါရှင်တန် DC မြို့တော်ကနေပေးပို့တဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြမှာပါရှင်။
မင်းအင်္ဂါနေ့တုန်းကဘောလ်တိတ်နိုင်ငံသုံးနိုင်ငံခေါင်းဆောင်တွေနဲ့တမတ်ထရမ့်တွေ့ဆုံခဲ့ပါတယ်။ဒီနောက်မှာတော့ရုရှားရဲ့ချင်းချောင်းနိုင်မှုအနေနဲ့တမတ်ထရမ့်ရဲ့ရုရှားတမတ်ဗလာဒီမီယာပူတင်နဲ့ဆက်ဆံရေးဆက်ရာတွေကိုသတင်းတောက်တွေကမေးလာတဲ့အခါမှာတော့တမတ်ထရမ့်ကအခုလိုပြန်ပြောလိုက်ပါတယ
်။ There's nobody been tougher on Russia and with that being said
တလုံးလောက်ခက်တဲ့ဆက်ဆံတဲ့တွေမရှိပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲတမတ်ပူတင်နဲ့ကောင်းကောင်းမွန်မွန်ဆက်ဆံနိုင်မယ်လို့လည်းထင်ပါတယ်။ရှင်းမလာရင်လည်းခင်ဗျားတို့သိရမှာပါ။သိချပါ။ကျွန်တော်ကိုယ်တိုင်မသိသေးခင်ခင်ဗျားတို့တော့ပို့ရင်သိအောင်ပါပါ
။ထရမ့်အစိုးရလက်ချက်မှာရည်နယ်နဲ့တဘာဝတန်ွေပြပတင်ပုတ်မှုပေါ်ပိုအာရုံစိုက်လာပြီးတော့စစ်တပ်အတွက်ပုံမှုစိုက်ထုတ်သုံးဆွဲနေတဲ့ကိစ္စနှစ်ခုကိုတော့ရုရှားကသဘောတူမှာမဟုတ်ဘူးလို့လည်းတမတ်ထရမ့်ကပြောပါတယ်။နိုင်ငံရေးကျွမ်းကျင်သူတွေကတော့ဗြိတိန်နိုင်ငံတွင်းမှာရုရှားနှစ်ဖက်တရှုကိုအစိမ့်နဲ့လုံးချံခဲ့တဲ့အတွက်တင်းမာမှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်သမ္မတထရမ့်ကရုရှားသမ္မတပူတင်ကိုသမ္မတအင်ဂျီရောကိုမဖိတ်ကြားသင့်ဘူးလို့မြင်ကြပါတယ်။ဝါရှင်တန်အခြေစိုက် Atlantic Council ကနိုင်ငံရေးကျွမ်းကျင်သူ Mark Simakovsky ကခုလိုတုံ့ပြန်ပါတယ
်။ This is not the timeTo be inviting President Putin to the White House for a state meeting. Russia
တံတမန်တွေကိုအမေရိကန်တွေကမောင်းထုတ်နေတဲ့အချိန်မှာ Russia တံတမန်ကိုအင်ဂျီရောကတွေ့ဖို့ဖိတ်လို့ကောင်းတဲ့အခြေတော့မဟုတ်ပါဘူး
။ပြည်ထောင်စုအစိမ့်နဲ့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ဘူးလို့ Russia အစိုးရဘက်ကတော့ငြင်းဆန်ထားပါတယ်။ Heritage Foundation ကအကဲခတ်တူဖြစ်တဲ့ Luke Coffee ကလည်းဒီလိုအခြေမျိုးမှာတံတမန်ပူတင်နဲ့ပုံမှန်ဆက်သွယ်ရတာမပိုသင့်ဘူးလို့ပြောပါတယ
်။ Having regular communication with
Russia တံတမန်နဲ့ပုံမှန်ဆက်သွယ်ရှိရဆိုတာကတော့အပြစ်ပြောစရာမဟုတ်ပါဘူး။ဈေးကာလတုန်းကတော့ဆက်သွယ်ခဲ့သေးတာပဲလေ။ဒါပေမဲ့ဒီအချိန်မှာ Russia နဲ့ထိပ်သီးဆွေးနွေးပွဲလုပ်ဖို့ဆိုတာကတော့မတင့်တော့ပါဘူး
။၂၀၀၅ခုနှစ်အမေရိကန်သမ္မတဟောင်း George W. Bush လက်ထက်တုန်းက Russia သမ္မတတဦးအမေရိကန်အင်ဂျီတော်ကိုနောက်ဆုံးလာရောက်ခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ဖိတ်ကြားမှုကို Trump အစိုးရအမျိုးသားလုံခြုံရေးအဖွဲ့ကတော့သဘောတူမှာမဟုတ်ဘူးလို့ Atlantic Council က Simakovsky ကယူဆပါတယ
် So if he wants it it's very possible that this could in fact take place but there's going to be significant
Trump ကတကယ်တွေးမှာကိုဖြစ်မယ်ဆိုရင်တော့ဒီတွေးဆုံပွဲဖြစ်လာနိုင်တယ်ဆိုပေမဲ့အင်ဂျီရောတွင်ဒါကိုစန့်ကျင်သူတွေကတော့ရှိကိုရှိမှာပါအမျိုးသားလုံခြုံရေးချက်ပြီးပေါ်တင်နေနိုင်ငံသားရေးဝန်ကြီးတဲ့ Mike Pompeo တို့ကတော့ဒီထိပ်သီးဆွေးနွေးပွဲကိုဒီချိန်လှုပ်ဖို့ကိုတော့သဘောတွေ့ကြပါမဟုတ်ဘူးလို့ထင်ပါတယ်
။ Hudson Institute က Richard West တို့လို့အကဲခတ်တချို့ကတော့ Russia အနေနဲ့ Donald Trump တက်လာကြတဲ့ကအင်ဂျီရောမှာတွေ့ဆုံနိုင်ဖို့မျှော်လင့်နေတာလို့ပြောပါတယ
်။ Russians have been seeking such a summit since
အင်ဂျီရောမှာထိပ်သီးဆွေးနွေးပွဲကြီးကျင်းပဖို့တွေ့ဆုံနိုင်ဖို့ Donald Trump ရွေးကောက်ပွဲနိုင်ကြတဲ့က Russia မျှော်လင့်နေကြတာပါ။ပြုတ်ဂျပန်စားတဲ့နိုင်ငံခေါင်းဆောင်တွေ Donald Trump နဲ့တွေ့ဆုံပြီးနောက်ပိုင်းတိုးတက်မှုတွေတွေ့ရတော့လေ Russia ကလည်းဒါကိုလိုလားပါ။အ
င်ဂျီရောမှာ Russia နဲ့တွေ့ဆုံဖြစ်မယ်ဆိုရင်လည်းထိပ်သီးဆွေးနွေးပွဲကနေကြီးမားတဲ့ရလဒ်တွေတိုးတက်ဖြစ်ထွန်းမှုတွေရှိနိုင်မှာဖြစ်မယ်လို့လည်းကဲခတ်တွေကထောက်ပြနေကြပါတယ်ရှင်
။မိုက်တန်စင်ပြောပြသွားတာပါရှင်။ကျမတို့ VOA ကိုစားတဲ့ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားတဲ့ကြီးစားတဲ့တက်တာအမှတ်55ကိုဆက်သွယ်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်ဧပြီလ4ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့တူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပတ်စံကဏ္ဍတွေထဲမှာတော့အရင်ဆုံးလူထုကြမ်းမာရေးအစီအစဉ်ကိုနားဆင်ရဖို့ရှိပြီးမြမအရေးသုံးသပ်ချက်မှာတော့
တော့သူတို့နာမည်ပြက်ခဲ့တာတွေလည်းသူတို့အဖတ်ခဲ့မယ်။တော့အများကြီးကြိုးစားနေကြတော့ရှိတယ်ဆိုယုံနဲ့ပါပါတယ်။ဒါပေမဲ့ခုနတရားဥပဒေထိန်းသိမ်းဆောက်ရှောက်တဲ့ရေ
သမရဥဝင်းမြင့်လက်ထက်မှာအုပ်ချုပ်ရေးရန်တရားပိုးပြီးတွက်လာမယ်ဆိုတဲ့တွက်ဆချက်တွေနဲ့ပတ်သက်လို့လူခွင့်ရေးရှင်နေဦးသိန်းတန်ဦးနဲ့ဦးကျော်စံသားတို့ဆွေးနွေးထားတာကိုနားဆင်ရမှာပါ။အဲဒီနောက်အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုအရင်ဆုံးတော့လူထုကြံမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကလေးတွေနှကောင်းသွေးရှန်တတ်တဲ့လက္ခဏာတွေအကြောင်းကိုသိကြရမှာဖြစ်ပါတယ်။နှကောင်းသွေးရှန်တာနဲ့တခြားသွေးရိုတဲ့လက္ခဏာတွေရှင်တွဲတွေ့ရရင်ဘလို့အခြေခံယောဂါကိုဖော်ထုတ်ကုသဖို့အရေးကြီးတယ်ဆိုတဲ့အကြောင်းကလေးအထူးကုဆရာဝန်ဒေါက်တာတင်မျိုးနှင်းကိုမေးမြန်းပြီးဒေါက်တာတန်စော်ကတင်ပြထားပါတယ်ရှင
်ရင်းနှီးကလေးတွေနှာခေါင်းသေးချင်ပြီဆိုရင်မိဘတွေအနေနဲ့ဆိုရင်ပူပန်မိကြမှာပါနှာခေါင်းသေးချင်တာဟာရင်းနှီးကလေးတွေမှာမကြာခဏတွေ့ရလေးရှိတဲ့လက္ခဏာတစ်ခုဖြစ်ပြီးအများအားဖြင့်တော့ဆိုရင်စရာမလိုတဲ့အကြောင်းအရာတွေကြောင့်ဖြစ်ပေါ်ရလေးရှိတယ်လို့ကလေးထုကုဆရာဝန်ကြီးဖြစ်သူဒေါက်တာတင်မျိုးနှင်းကပြောပါလေ
နှာခေါင်းသွေးရှန်တာကတော့ကလေးဘဝမှာတော်တော်များများကြုံတွေ့ရတယ်။ကလေးတော်တော်များများမိဘတွေဆိုလည်းစိတ်ပူရလာအောင်ဒီကြုံတွေ့ရတယ်။ဒါပေမဲ့နှာခေါင်းသွေးရှန်တာတစ်ခုလဲဆိုရင်တော့ကျွန်တော်ကအမြဲတမ်းစိတ်ပူစရာမလိုတဲ့ယောဂါလို့ပြောလေပြောထားရှိရပေါ့နော်။ကလေး၁၀ယောက်မှာနှာခေါင်းသွေးရှန်တဲ့ကလေး၁၀ယောက်မှာ၉ယောက်လောက်ကဒါအရေးမကြီးဘူး။၁ယောက်လောက်ကပဲတကယ်ယောဂါတစ်ခုအနေနဲ့ဖြစ်တာမျိုးတွေ့ရတယ်လို့ပြောရတယ
်။နှာခေါင်းသွေးရှန်တာတစ်မျိုးလဲဆိုရင်ဆိုရင်စရာမလိုပေမဲ့တဖုံးသွေးယူတာလိုမျိုးသွေးယူတဲ့တခြားလက္ခဏာတွေနဲ့ရှင်တွဲဖြစ်ပေါ်လာပြီဆိုရင်တော့သတိပြုရမယ့်အခြေအနေကိုရောက်လာပါတယ်။သွေးယူစိတ်နဲ့လက္ခဏာတွေကိုတစ်ခုထက်ပိုပြီးတွေ့မြင်လာရပြီဆိုရင်ဘလို့ယောဂါတွေကိုစမ်းသက်စစ်ဆေးဖော်ထုတ်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာတင်မျိုးနှင်းကအခုလိုပြောပါတယ်။
နှာခေါင်းသွေးရှန်တဲ့အပေါင်းတဖုံးသွေးယူတယ်ဆိုလို့ရှိရင်တော့နှစ်နေရာဖြစ်သွားတဲ့အခါကြလို့ရှိရင်တော့ဟိုပိုပြီးတော့မှသွေးယောဂါဘက်ကိုရိုင်းလာပြီးတော့မှသာသွေးယောဂါတခုတော့ဖြစ်နိုင်တော့တယ်ဆိုတဲ့ဟာမျိုးရှိတယ်။အဲ့တော့အဲ့မှာလဲသွေးယောဂါထဲမှာကင်ဆာမဟုတ်တဲ့သွေးယောဂါရယ်ကင်ဆာဟုတ်ဖြစ်နိုင်တဲ့သွေးယောဂါတွေရယ်ဆိုပြီးတော့မှရှိတာပေါ့။အဲ့တော့ကင်ဆာမဟုတ်တဲ့သွေးယောဂါထဲမှာနှာခေါင်းသွေးရှန်တဲ့တဖုံးသွေးယူတယ်ဆိုရင်သွေးဥမွှားလေးတွေသွေးခဲအောင်လုပ်တဲ့ဓာတ်တွေနည်းတာဒါမှမဟုတ်သွေးဥမွှားနည်းတဲ့ယောဂါရှိနိုင်တယ်။အဲ့တော့သွေးဥမွှားနည်းတဲ့ယောဂါကျွန်တော်တို့ကသွေးဥမွှားနည်းယောဂါလို့ခေါ်တယ်။သွေးခဲဓာတ်နည်းတဲ့ယောဂါတွေမှာတော့ကျွန်တော်တို့အများဆုံးဖြစ်တာကျွန်တော်တို့ဟီမိုဖေးလီးယားသွေးယောဂါလို့ခေါ်တယ်။အာဒီရဲ့အခါကြလို့ရှိရင်နောက်တစ်ခုကအာဘောင်ဝဲလဘန်ဒီစီးစ်လို့ခေါ်တယ်။အားလုံးမှာဖြစ်တယ်။အဲဘောင်ဝဲလဘန်ကတော့အရှမ်းပေါ်များပြီးတော့မှတိတ်ဆိတ်ပြူစရာမလိုပါဘူး။ဟုတ်။အဲတော့စိတ်ပူရတဲ့ယောဂအနေနဲ့ကတော့သွေးကင်ဆာပေါ့။သွေးကင်ဆာကတော့စိတ်ပူရတဲ့အခြေအနေမျိုးမှာရှိတယ်။အဲ့လိုပုံစံနဲ့တည်းလာတယ်။ဒါပေမဲ့အဲ့ကလေးလေးမှာကျတော့ပို့ပြီးတော့မှတခြားဟာလေးတွေပါတတ်တာဖြားတယ်အာတခြားလေးကြားလို့ရှင်ကိုမအကျိတ်တွေပါထွက်လာတတ်တယ်ပြီးရင်အာဆရာဝန်ကစမ်းကြည့်မယ်ဆိုလို့ရှင်အာဒေလုံးကြီးမယ်အသေးကြီးမယ်အဲ့ဒါတွေပါဆက်ပြီးတော့မှပါမယ်ခလေးကနာတယ်ဝေးကြလာတယ်အစာမစားဘူးဒါတွေလည်းပါလာမှာပ
ါဗီတာမင် C နဲ့ဗီတာမင် K လိုမျိုးသွေးတိတ်ဖို့အတွက်လိုအပ်တဲ့အာဟာရဓာတ်တွေချွတ်တယ်ပြီးသွေးရုပ်ဆိုင်နာမျိုးကိုပြန်လည်ဖြည့်တင်ကုသပေးလို့ရနိုင်ပေမယ့်အချိန်ကယောဂါတစ်ခုခုကြောင့်သွေးရုပ်ဆိုင်နာဆိုရင်တော့ပျောက်ပြောင်ကုသတဲ့နေရာမှာခက်ခဲမှုတွေရှိနိုင်ပါတယ်ယောဂပြင့်ထန်တဲ့သွေးကင်ဆာယောဂကြောင့်ဖြစ်ခဲ့မယ်ဆိုရင်ပျောက်ခင်းအောင်ကုသဖို့ခက်ခဲပြီးအသက်အန္တရာယ်ဖြစ်စေနိုင်တယ်လို့ပြောပါတယ်
။ကင်ဆာရိုးရဲ့ထုံးစံအတိုင်းအရတော့အသက်အန္တရာယ်ဆိုးရင်ရတဲ့ဟာတွေကြီးပဲဖြစ်တယ်ပေါ့နော်။အသက်အန္တရာယ်မဆိုးရင်ရတဲ့ကင်ဆာကလေးတွေမှာတော်တော်ရှားပါပါတယ်။အဲ့တော့မရှိသလောက်ရှားပါတယ်။အဲ့တော့ကင်ဆာဟာအပြင်ဟိုရောက်လာတဲ့အဆင့်ပေါ်မှာမူတည်ပြီးတော့မှအသက်အန္တရာယ်ဆိုးရင်ရတယ်ဒါပေမဲ့ကျွန်တော်တို့သွေးကင်ဆာကိုကြတော့အဆင့်သတ်မှတ်တဲ့အခါကြလို့ရှင်တခြားကင်ဆာတွေလိုအဆင့်1နဲ့3လို့သတ်မှတ်ချက်မရှိဘဲနဲ့ဟို ပြင်းထန်တဲ့တွေးကန်ဆောင်နဲ့မပြင်းထန်တဲ့တွေးကန်ဆောင်ဆိုပြီးတော့လည်းကျွန်တော်တို့ကသတ်မှတ်ပြီးတော့မှကုပါတယ်အဲ့တော့ပြင်းထန်တဲ့တွေးကန်ဆောင်ဆိုလို့ရှိရင်အန္တရာယ်များတဲ့တွေးကန်ဆောင်ပေါ့အဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဟိုပို့ပြီးတော့ပြောင်းနိုင်စေနေပါတဲ့အုပ်စုတွေမှာရောက်သွားပြီးတော့မှအန္တရာယ်နည်းတဲ့တွေးကန်ဆောင်မပြင်းထန်တဲ့ဟာမျိုးတွေကတော့ပို့ပြီးတော့မှပျောက်ကင်းနိုင်တဲ့ဘက်ကိုရောက်ပါတယ်
ရင်သွေးကလေးတွေမှာနှာခေါင်းတွေးရှင်တာဟာမဆွေရင်ရတဲ့လက္ခဏာတစ်ခုဆိုပေမဲ့သွေးရည်တဲ့တခြားလက္ခဏာတွေနဲ့ရှင်တွဲတွေ့ရှိခဲ့မယ်ဆိုရင်တော့အချိန်ကန်ရောဂါကိုအများဆုံးဖော်ထုတ်ကုသပေးဖို့လိုအပ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇောပါ
ဒါတန်းစားစီစဉ်တင်ဆက်ပေးနေတဲ့လူလူကြမ်းမာရေးအစီအစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားမှာပါ။မြမနိုင်ငံမှာဥဝင်းမြင့်သမရဖြစ်လာတဲ့အတွက်အုတ်ချွေရန်ရန်တရားပို့ပြီးတော့ထိရောက်တွက်လက်လာမယ်လို့တချို့ကတွက်ကြသလိုဘသူပဲသမရဖြစ်ဖြစ်2008ဖွဲ့စည်းပုံပါကန့်သက်ချက်တွေကြောင့်တိတ်ထူးထူးခြားခြားတိုးတက်ပြောင်းလဲနိုင်မယ်မဟုတ်ဘူးလို့ဆိုသူတွေလည်းရှိကြပါတယ်။ရှေ့နှစ်တူဖြစ်ခဲ့တဲ့သမရဥဝင်းမြင့်ဟာလူပြောသူပြောများနေတဲ့တရားစီရင်ရေးစနစ်ကိုတော့ပြုပြင်နိုင်မယ့်အခြေအနေရှိပါသလား။လူခွင့်ရေးရှင်နေကြီးဥသိမ်းတန်ဦးနဲ့ဥကျော်ဆန္ဒကဆွေးနွေးတုံ့တက်ထားပါတယ်။ဥသိမ်းတန်ဦးကတော့တရားစီရင်ရေးစနစ်ပြုပြင်ဖို့ကိစ္စမှာလည်းစစ်တပ်ရဲ့သဘောထားကအခရာကျတယ်လို့အခုလိုစပြောပါတယ်
။၎င်းရှိအဖွဲ့အစည်းဝင်ကျောင်းတွေကဒီကောင်တို့တရားလို့တော့ကျိုးတိုင်းဒေသကြီးတရားလို့တော့ဂျန်နဲ့အစ်စ်နေမှာတရားသူကြီးကို A piece ပေါ်တော့ပြည်တင်ရှုံချပြီးတော့ဖြုံနေတဲ့အခွင့်အာဏာတော်တော်များရှိတယ်။ဒီကောင်တို့တရားလို့တော့ကျိုးသုံးဘုံတဘုံဂျန်နဲ့နေရာတွေက၄ဘုံတဘုံဆိုတော့အဲ့ဒီပါဝါတွေကဘယ်သူတည်းရှိတယ်ဆိုတော့မင်းအားလုံးကတတ်မတော်ကကိုယ်တည်း၄ဘုံတဘုံပါနေတဲ့အခါကျတော့ကျွန်တော်တရားစီရင်ပြီးတော့လည်းမှုမှာတော့အဲစစ်တပ်ဘက်ကသဘောတူဖို့နော်ဒူးနေရဲအဟန္တာတခုဖြစ်နေတယ်လို့ကျွန်တော်တို့ပြောရမှာပါအ
ဲ့တော့တရားသူကြီးဒီသာလျင်အဓိကပြစ်တင်စရာအားနည်းချက်ဖြစ်နေသလားအခုတရားစီရင်စနစ်မှာတရားသူကြီးအဆင့်မဟုတ်ဖဲနဲ့တခြားအဆင့်တွေတခြားကဏ္ဍတွေကဘယ်လိုဟာတွေယူရမှုတွေရှိနေတာသိလဲ
တရားရုံးတခုတွေအပြစ်တင်လို့မရပါဘူးတရားစီရင်မှာကျွန်တော်တို့ကတရားစွဲဖွဲ့စည်းရှိတယ်ကျေးရှိတယ်တော့တရားဆွဲတဲ့ရှေ့ရီကျိုးရုံရှိတယ်နော်အထူးရုပ်ရှင်ကြီးကြီးတာတာရှိတယ်ဆိုအဲ့ဒီဟာတွေအကုန်လုံးကလည်းပဲဟိုစစ်ကြဲရဲ့လက်အောက်ခံတွေဖြစ်နေတဲ့အခါကျတော့တရားစီရင်ပြီးပြောင်းလဲမှုမှာတော့တရားရုံးတစ်ခုတည်းကိုပြောရုံနဲ့လုံလုံးမဲ့မဟုတ်ပါဘူးအ
ဲ့ဆိုအဲ့ဒီအဖွဲ့အစည်းကိုအရေးယူမဲ့ဆိုရင်တော့ဥပဒေအရတာမြင်ထားတာရှိပါသလားသူတို့မဟုတ်စစ်တပ်ရဲ့အရှင်အဘောကိုပဲငဲရသလားအဲ့မှာကျတော့
ဒီချင်းနေကြကလည်းအတူတူပဲဗျဒီချင်းနေကြကလူတွေတစ်တေဆိုချာအင်ပီလုပ်နေလည်းပဲတွတ်တော်ကိုယ်တည်းတွေတော့ပါဝါပေးထားတာပေါ့နော်အာနာပေးထားတော့ခုနလို၄ဘုံတစ်ဘုံတို့၃ဘုံတစ်ဘုံဆိုတော့သူတို့က၄ဘုံတစ်ဘုံအော်တိုမက်တစ်ပါပြီးသားဖြစ်တော့သူတို့မကြိုက်တဲ့တရားစီရင်တွေချင်းနေကြကပုဂ္ဂိုလ်များဟာဆက်လက်ရည်ကိုခက်ခဲပါတယ်သူတို့ဥချုပ်ဥကြီးဌာနကလည်းပဲဥရီသဘောအရတော့ဒီရေးဥကြီးဌာနအောက်မှာရှိသမရအောက်မှာမရှိတဲ့အတွက်အဲချွင်းချုပ်ဖို့ခက်ခဲတဲ့နေရာဖြစ်တယ်ရဲတဲ့အတူတူပဲအဲ့တော့တရားစီရင်ရေးကြောင်းနှမှုပြောတဲ့အခါမှာတရားသူတွေကမှလည်းအပြစ်ရှိတယ်ပြောတော့တရားမျှတမှုမရှိပါဘူး။အဲ့တော့ကျွန်တော်တို့အကုန်လုံးချုပ်ပြောပါပါ
။ဖွဲ့စည်းပုံအရလွတ်တော်ဥပဒေပြုအာဏာအစင်းစင်းမှာစစ်တပ်ကလေးပုံတပုံရရှိထားတဲ့ဆိုတော့လေဒီတရားသူကြီးတွေကိုပြစ်တင်ရှုတ်ချပြီးတော့အရေးယူမဲ့ကိစ္စမှာလွတ်တော်အစင်းစင်းကမဲဘလောက်ရရမယ်လို့သတ်မှတ်ထားလဲဒါချင်းတော်မဂျော်ရီနဲ့ဆုံးဖြတ်လို့မရဘူးလားခဏတကယ်ကြရလို့
သူကကျွန်တော်တို့မတရားလို့တရားလို့ကြောက်တရားသူကြီးကို impeach လုပ်မယ်ဆိုရင်သုံးပုံတစ်ပုံပေါ့နော
်
တောင်းဆိုရမယ်ပေါ့ဗျာပြီးရင်တော့ majority သုံးချက်မှာပေါ့အဲ့တော့နောက်တစ်ခါဒုတိယအဆင့်ကကျွန်တော်တိုင်းနယ်ပြည်နယ်နဲ့ဂျန်နယ်ဆင်နေရာ၄ပုံတစ်ပုံလွတ်တော်ကိုယ်စားလှယ်တွေဖြစ်တော့သူတို့မှအဲ့လိုလုံလောက်တဲ့သွတ်တော်ကိုယ်စားလှယ်ဥယျာဉ်ရှိတယ်ရှိတော့ဒီအခွင့်အာဏာကိုသုံးပြီးတော့ဥမာဒီလိုစီလိုလားတဲ့ပြည်တော်စုတရားလို့ကြောက်တရားသူကြီးတွေကိုဖြစ်စေရှင်းနေကြုံကိုတင်းလာလို့ရှိရင်သူတို့ကဒီဟာနဲ့ပတ်သက်ပြီးတော့သွတ်တော်မှာအခြေတင်တင်းလာနိုင်တဲ့အနေအထားရှိတယ်အဲ့ဒီအခွင့်အာဏာကိုပြောတာလား
ဟုတ်ကဲ့ဆိုတော့အရင်တုန်းကတော့ဒီကိစ္စကိုစိန်ခေါ်ခဲ့တာ challenge လုပ်ကြည့်ရတာများပေါက်ခဲ့ဘူးပါလား
ကျွန်တော်ကြည့်တော့မရှိဘူးဗျမရှိဘူးဆိုတာကဒါကျွန်တော်တို့ဒီတရားစီရင်စနစ်က2010ပြည်တော်တရားစီရင်စနစ်ရပေါ်ပေါက်လာတာပေါ့နော်အဲ့ဒီဟာတွေပဲသဘာဝဥပဒေစိန်လက်ထက်ကြတော့မှကျွန်တော်တို့စတင်ပြီးတော့ပြည်သူ့ခြေအုပ်တွေအသက်ဝင်ပြီးတော့ဒီစောက်တာလာပေါ့နော်အဲ့လိုပြင်ကြောင်းနေလာတဲ့အခါကျတော့သမရနဲ့တိုင်ပင်ပြီးတော့ပြည်တော်တရားလို့တရားစီရင်ချက်ကိုခန့်နေပြည်ထောင်မှာတက်ဆိုင်ရာတရားသူကြီးတွေကိုခန့်နေခန့်ပြီးတဲ့အခါမှာကျွန်တော်တို့တိုင်းနယ်ပြည်နယ်အသီးသီးကိုလည်းပဲသမရနဲ့တိုင်ပင်ပြီးတော့အသီးသီးခန့်ရတယ်ဆိုတော့သမရစီမှာအခွင့်အာဏာတော့အနှင်းထားတာတော့ရှိရဲ့သူကလည်းဂျူရီချူရီကကျွန်တော်တို့ဥရီသဘောအရတော့အုတ်ချူရီအာဏာကဝင်ရောက်ဆက်ဖက်နိုင်တဲ့အနေအထားမရှိဘူး မရှိတဲ့အခါကျတော့အခုလည်းပဲသူကတော့ situation တစ်ခုနဲ့တရားရက်တည်နေတဲ့အနေအထားမျိုးတော့ဖြစ်နေတယ
်။ဟုတ်ကဲ့ကျွန်တော်အဓိကဆွေးနွေးခြင်းတဲ့အကြောင်းအရာကတော့အခုသမ္မတသစ်ကသူကိုယ်တိုင်ကလည်းပဲဥပဒေသမားကလာခဲ့တဲ့လူဖြစ်တယ်ဆိုတော့တရားစီရင်လောကတော်လေးနာမည်ပြက်နေလို့ပြောရင်မှားမယ်မဟုတ်ပါဘူးဆရာတို့ပို့အစည်းဆုံးပေါ့အဲ့ဒီဟာကိုပြုပြင်နိုင်တဲ့အခွင့်အလမ်းဘယ်လောက်ရှိမလဲသမ္မတအတင်နဲ့အဲ့ဒါကိုကျွန်တော်အဓိကဆွေးနွေးနေတာပါဆိုတော့တရားသူကြီးတွေအစင်းမြင့်ဆုံးပုဂ္ဂိုလ်တွေကိုအရေးယူဖို့ပါညာဆိုတာတော်လေးခဲရင်တယ်တွေ့မယ်အောက်ခြေလက်တွေဖြစ်နေတဲ့နေရာမှာပြုပြင်ပြောင်းလဲလုပ်နိုင်မယ်အလားလောမရှိဘူးလားဆရာကြီး
ကျွန်တော်ဆရာတော့ညှော်လင့်နေပြဝင်းမင်းကဖြစ်နေတဲ့အောင်နဲ့သမ္မတဖြစ်တာတဲ့အနေအထားပေါ့နော်အဲ့ဒီအနေအထားမှာနောက်တစ်ခါတရားစီရင်ရလို့ကျွန်တော်တို့ပုံဝင်လေးလေးပြောရရင်ဒီအခုအစိုးရတိလက်ထက်တိဆောက်တာပြီးတော့နှစ်နှစ်ကြာတဲ့အခါမှာပြည်တော်စုတရားလွှတ်တော်ချုပ်ကလည်းပဲမဟာဗျူဟာစီမံချက်တွေဖော်ဆောင်ပြီးတော့သူတို့ဘက်ကလည်းပြည်ဝင်ကြောင်းတွေကိုစူးစမ်းလာတယ်တွေ့ရတယ်။ဟိုမူလလိုဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားရုံးမျိုးမဟုတ်ပဲနဲ့အဖြစ်ပေါ်ပေါက်လာတဲ့ပြည်သူလူရဲ့အစိုးရအောက်မှာပေါ့နော်တရားစီရင်ရေးကိုသူတို့အတတ်နိုင်ဆုံးကြောင်းမယ်။နော်သူတို့နာမည်ပြက်ခဲ့တာတွေလည်းသူတို့အဖတ်ဆယ်မယ်။နော်အများကြီးစူးစမ်းနေကြတော့အခြေအနေဆိုရုံနဲ့ပါပါတယ်။ဒါပေမဲ့ခုနတရားဥပဒေသေးသေးဆောက်ရှောက်တဲ့ရေးလို့ဒီရည်ရက်ကတော့ဒီအိုင်နဲ့တပည့်အချိန်နဲ့တပည့်ညီပေါ်ပေါက်တာမရှိဘူးသမရအနေနဲ့ကတော့ကျွန်တော်ထင်တယ်ဒီပြောင်းမှုရှိတဲ့ကြေညာနေပြီးတော့လုပ်လိုက်တဲ့ UC ပြီးတော့ Union Coordinating Body ပေါ့နော်ဒီနေရာခြားတဲ့ဘုံနဲ့ပေါင်းဆိုင်နေတဲ့ပေါ်ပေါက်လာတဲ့အပေါ်မှာဌာနအပြီးနဲ့စုဆောင်တာတော့တကယ်လို့သာအဲ့ဒီအစီအစဉ်ကိုစစ်စစ်မှန်မှန်အကောင့်ထဲပေါ်နိုင်မယ်ဆိုရင်အဲ့ဒီ UC အဖွဲ့ကြီးတစ်ခုလုံးဟာကျွန်တော်တို့ Congress ဝင်လို့ခေါ်တဲ့ဒီတရားစီရင်ရေးကိုစောင့်ကြည့်ရှုတဲ့ထိန်းကွက်တဲ့အဖွဲ့ကြီးတစ်ခုဖြစ်လာနိုင်မယ်အဲ့ဒါဆိုရင်တော့ကျွန်တော်တို့အခြေအနေအများကြီးကောင်းလာမယ်လို့ကျွန်တော်ပြောလဲနေတယ်။ဟုတ်ကဲ့
။အဲ့ဒါဘယ်အချိန်နောက်လက်တွေ့အကောင့်တွေပေါ်လာမယ်လို့ယူဆလဲဆရာ
။ပြီးခဲ့တဲ့အပတ်တော့နားထဲမှာပဲကျွန်တော်တို့ National Justice Conference ပေါ့နော်။ Conference ကိုခေါ်တဲ့အမျိုးသားကျွန်တော်တရားစီရင်ဆိုင်ရာ Conference တစ်ခုလုံးမှာအားလုံးပါတဲ့အစိုးရဘက်ကကျွန်တော်တို့ထုတ်ကြတယ်။ပြည်တော်စုချုပ်ညီချုပ်ရုံပါတယ်။ပြည်တော်စုတရားလွှတ်တော်ပါတယ်။နောက်တစ်ခါကျွန်တော်ဒီ Agriculture and Commerce တို့သူတို့ချုပ်ဦးဌာနတို့ရေးတာတဲ့အစ်စ်နဲ့ပေါ့နော်။အဲ့ဒါကိုစုဆောင်ပြီးတော့ကျွန်တော်တို့အခုပေါ်ပေါက်လာတဲ့စီးပွားရေးလူမှုရေးအခြေခံအုပ်မြစ်တွေနဲ့လိုက်ရောညီဆိုတဲ့တရားစီရင်စနစ်တခုတရားနာမှုစီမံရေးတခုပေါ်ဆောင်မှုတွေဝိုင်းကြည့်နေကြတာရှိတယ်။ဒါပထမအဆင့်ခြေလမ်းကိုကျွန်တော်တို့ကျူးစွားမဲ့ခြေလမ်းဖြစ်တယ်။ဟိုကျန်တာကတော့ကျွန်တော်တို့ကရှေ့ဆက်ပြီးအကောင့်ထဲပေါ်ရမယ်။အဲ့လိုကြည့်တဲ့အခါမှာလည်းလက်တွေ့နေတွေ့နေရတာတော့တရားရုံးချုပ်သူချစ်နေတဲ့ရုံးတို့ကပြစ်ပါလက်ပါပါနေပြီနဲ့ဂျေးတို့အထူးလေးအထူးကြီးဌာနလိုကတော့တိုက်တယ်လေပါဝင်ပူပေါင်းတာကိုကျွန်တော်တို့မတွေ့ရတဲ့အတွက်အချိန်ကတော့အထိုက်ပြင်ကြာဦးမယ်လို့ကျွန်တော်တို့ထင်ရတယ်ဗျ။
ဟုတ်ကဲ့အဲရဲတို့ထွေအုပ်တို့ကိုသမဏအနေနဲ့တိုက်ရဲအမိန်ထုတ်ပြီးတော့ညွန်ကြားတိုင်တွဲနိုင်မဲ့အချိန်တွေတော့မရှိသေးဘူးလားခင်ဗျာကြီးတော့
အမှန်တော့ဖွဲ့စည်းပုံကြာဦးတွေကဒီရဲတို့ထွေအုပ်တို့ကတိရဲဝင်ဌာနအောက်ပေါ့ဗျာ
။
ဒါတော့ဖွဲ့စည်းပုံကြာဦးတွေရသွေးရင်ကျွန်တော်တို့ကတိရဲဝင်ဌာနရဲ့ကာဝေးကြီးရဲ့နဲ့စက်လုံးကြီးဝင်းကြီးတွေကာဝေးကြီးချုပ်ကအမိစင်းတင်သွင်းရမှာအမေကြီးနဲ့ပြည်မှာတမနာဖွဲ့စည်းပုံကျန်ရိုးတွေကတိုင်းပြည်နိုင်ငံတော်ရဲ့ထွတ်ထိပ်ပုဂ္ဂိုလ်တွေကအဲ့တော့ဒီဌာနတွေကိုလည်းအမိပေးခွင့်ရှိတယ်။ဒါသိကြတယ်ကြ။အဲ့တော့ကျွန်တော်တို့ကဆက်လာတဲ့တမနာဟာဖွဲ့စည်းပုံကျန်ရိုးမှာပါတဲ့ခွင့်ရည်တွေကိုသုံးပြီးတော့ဘလောက်တတိဂျတိအမျိုးအမည်ရှိရှိနဲ့လုပ်နိုင်မယ်ဆိုတဲ့အချက်ပေါ်တည်တယ်လို့ကျွန်တော်ထင်တယ
်။ဆရာတို့ပြောလင့်ပါသလားအဲ့လို
ကျွန်တော်ပြောလင့်တယ်ဗျာ။ဘာသာတော်ဦးဝင်းကြီးဟာချစ်တဲ့ပြောဖြစ်ခဲ့တယ်။တော့သူကိုယ်တိုင်ထောင်နေအချိန်ကြီးကြတယ်လမ်းစဉ်ဝင်းခံရတယ်ကျွန်တော်တို့ချစ်နေကြဆိုရင်ဘားကောင်တဲ့ဥတွေကြီးကအလွန်ဆိုးတဲ့စစ်ဘားကောင်စီဥတွေပဲဗျ။ကျွန်တော်တို့ချစ်နေတွေကိုဖိနှိပ်ထုတ်ချက်ဖို့အတွက်1989ခုနှစ်မှာဒုတိယဆက်အနာရှင်တွေကနာဝတဆက်အနာရှင်လက်ဆက်မှာအမျိုးနဲ့ကျွန်တော်တို့ချစ်နေတွေကိုအပြစ်ပေးရည်ရည်တွေဒီဘားကောင်တွေကိုဖွဲ့ရတာ။အဲ့ဒီဥတွေကြီးရဲ့တန်ကိုသူလဲခံနေရတယ်။အခုချိန်ကြီးသမရဒီဥဝင်းကြီးတို့ဒါဒေါခင်စန်းလိုင်းတို့ဗိုလ်ချုပ်ကြီးပြင်းကြီးဘယ်သူမှလည်းတင်ပြမရသေးဘူး။ကျွန်တော်တို့ကလည်းလည်းတင်ပြရရတာ။အဲ့လိုတရားမျှတမှုကျင်းနေတဲ့ဥရီကိုဖြတ်သိမ်းမှုကသူပူသိနေတယ်တမရဥထင်ကျော်တဲ့သူကပူပြီးတတ်တယ်အဲ့တော့တရားရှင်ရဲ့ပတ်သက်တဲ့အပိုင်းတွေကသူကပူနားလဲနေပေါ့ဗျာပူနားတယ်ဆိုကျွန်တော်ကတော့တမရဥမြင့်တဲ့ထက်မှာဟိုတီတီကြီးတီတီငင်ငင်နဲ့ဟိုဉာဏ်ရည်ရစာမလိုပါဘူးကျွန်တော်တို့ဘာမှဖြစ်ခဲ့တဲ့ဟာတွေကျွန်တော်တို့အကုန်လုံးမိနိုင်ပါတယ်အဲ့ဒီအပေါ်မှာတန်းစီကောင်းယူတွေပူပြီးတော့ထုတ်ဆောင်နိုင်တယ်ကျွန်တော်ညွှန်လဲပါတယ
်နောက်တစ်ခုကမြမကြီးမှာတချို့လက်သက်မပေါ်တဲ့အမှုတွေနောက်ကလက်မဲကြီးတွေပါဝင်ပတ်သက်နေတယ်လို့လူတွေပြောနေကြတဲ့အမှုတွေလည်းရှိပါတယ်အဲ့လိုအမှုမျိုးအတွက်ကဘယ်လိုအခြေအနေရှိလာနိုင်လဲစူပါအဖြစ်စူကိုနီလောက်ကျန်တဲ့အမှုမျိုးဆိုပါတော့ခင်ဗျာ
ဟုတ်ကဲ့လေဟာကျွန်တော်တို့ကအဲ့ဒါတွေခြုံပြောမှာပါပဲအဲ့ဒါတွေပါလဲပဲကျွန်တော်တို့ကလက်မဲကြီးရောလက်မျိုးမျိုးပေါ့ဗျာမြင်တွေ့နေဥကိုနီရဲ့ပုံတွေကျွန်တော်တို့ messenger စောင့်ကြည့်နေတယ်အဲ့တော့ဒီမှာပြောရလို့ရှိရင်အခုလက်ရှိမျက်နှာအခြေအနေမှာတော့တရားစီရင်ညှတာမှုကိုကျွန်တော်တို့ကျင့်သိကြပြီးမရနိုင်သေးပါဘူး ဥပမာအဖြစ်ကျွန်တော်အခုလိုက်ပါဆောင်နေနိုင်ငံတော်သစ္စာဖောက်ပြပုံစံမှုတွေမှာဆိုလို့ရှိရင်ပြည်ထောင်စုတည်လို့ဆိုရယ်သမ္မတရဲ့ညွှန်ကြားချက်နဲ့တော့ဒီပြည်ထောင်စုရေးတာတည်လို့လို့ဆိုရယ်နိုင်ငံတော်ပုံစံမှုတွေမှာဥတွေနဲ့ဖြောင်းပြောင်းကြီးစန့်ကျင်တဲ့ကိစ္စတွေကိုတရားရုံးတွေကလက်သိနေနေရတာ။ဘာလို့ပြည်ထောင်စုတည်လို့လောက်ထားတာဟုတ
်။ပြည်ထောင်စုတည်လို့လောက်မဲ့သမ္မတရဲ့ညွှန်ကြားချက်နဲ့လို့ဆရာပြောရနော်
။ခင်ဗျာ
သမ္မတရဲ့ညွှန်ကြားချက်အရာပြည်ထောင်စုတည်လို့လုပ်ရတယ်ဟုတ်တယ်ဟုတ်။
အရင်ဆိုရပါခင်ဗျာအရင်တပရာကြီးဒိမ့်နေလက်ထက်ကနေပြီးတော့ညွှန်ကြားချက်ရာအကြံဖက်မှုတို့နိုင်ငံတော်သစ္စာဖောက်ပြပုံကံမှုနဲ့တရားစွဲခံရတဲ့အမှုတွေမှာကျွန်တော်တို့လုံးဝတရားမျှတမှုမရပါဘူး။ဥပမာအရင်ဥပဒေကတားမြစ်ထားတဲ့ရာဇဝတ်ကျင့်သုံးမှုတွေပုံမှန်တရား60မြင့်ချက်ဆိုတာရှိပါတယ်။ရဲခံထွက်ခြင်းဟာတရားရုံးမှာတသက်ကံလုံးဝမဝင်ဘူး။ဒီတသက်ကိုတိုက်ဆိုင်စစ်ဆေးဖို့ကလည်းဒီလိုသုံးလို့မရဘူး။ဒါပေမဲ့အဲ့ဒီနိုင်ငံတော်သစ္စာဖောက်ပြပုံကံမှုတွေမှာပြေခံကိုရဲနဲ့စစ်ထောက်တန်းကြီးကစစ်ကြောထားတဲ့စာမျက်နှာတွေအမြောက်များစွာသောထွက်ချက်တွေတနည်းအားဖြင့်ရဲခံဖြောင့်ချက်တွေကိုတရားရုံးမှာတက်တဲ့အခါမြင်တင်သွင်းပြီးတော့အဲ့ဒါတွေကိုကျွန်တော်တို့တန့်ွက်တဲ့အခါမှာလည်းဘယ်တော့မှမအောင်မြင်နိုင်ဘဲနဲ့ဆက်ရှိနေတာအဖြစ်ဒါတရားဥပဒေစိုးမိုးမှုပိုင်းမှာအင်မတန်ရုပ်ဆိုးတဲ့အပိုင်းကြီးတွေကိုဆက်လက်တည်ရှိနေတယ်ဖြစ်တယ်လို့ကျွန်တော်ပြောပါမှာပ
ါဟုတ်ကဲ့ရဲမှာပြတဲ့ဖြောင့်ချက်ကတက်တဲ့ခံမဝင်ဘူးဆိုတဲ့ကိစ္စမျိုးကိုဒီဝင်လောလောဆယ်မှာကျင့်သုံးနေကြရဲဆိုတော့ဥပဒေနဲ့ဖြောင်းဖြောင်းကြီးဆန့်ကျင်နေကြပေါ့အဲ့ဒီဟာမျိုးတွေကြတော့စစ်တော်ရဲ့ဆုံးဖြတ်ချက်တို့ရာစစ်တပ်တို့ဘာလို့လဲဘယ်သူနဲ့မှညှိနှိုင်းရမလို့ပဲနဲ့သမ္မတအနေနဲ့အမိန့်ထုတ်ပြီးပြင်နိုင်တဲ့အခြေအနေရှိလားဆရာ
စစ်သမ္မတကတော့တိုင်းပြည်ရဲ့စစ်တေပုဂ္ဂိုလ်ရဲ့အားလုံးကိုကျွန်တော်တို့ဘုံတုံးတုံးတမ်းနေတဲ့အနေကရှိပါတယ်တရားရုံးကြီးကိုသမ္မတအနေပြီးတော့ဖွဲ့စည်းအကြံအစည်အားဖွင့်အနာသုံးပြီးတော့သူ့အကာအကွယ်ပေးနေဥပဒေနဲ့ဆုံးဖြတ်တာဆိုတော့ဖြစ်နေ
ကျဆန်တာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာအရေးသုံးသပ်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတိနေ့မနေ့ခင်မှာနားဆင်နိုင်ပါလိမ့်ရှင်။အခုစနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင
်။ဆရာရှင်ရရှိပြည်ပပြပါစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံလေးနဲ့ကမ္ဘာတိုင်ဝမ်မှာတာဝန်သိစွာရပ်တည်နိုင်ဖို့အရေးကြီးတာကိုနားလည်အသိမဲ့ပြုကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအစိုးရတပ်တန်းနှစ်နှစ်ပြည့်မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲတိုင်းပြည်အခြေအနေလိုအပ်ချက်တွေနဲ့အညီလျှောက်လည်ရင်နိုင်ငံကသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဖွံ့ဖြိုးတိုးတက်ဖို့အာရုံနေရစေမြန်မာနိုင်ငံအနေနဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးအစီအပြေဖို့ဘယ်လောက်အရေးကြီးပါလဲ။ဘယ်လိုဆက်ဆံရေးမျိုးတည်ဆောက်သင့်ပါလဲ။စူရာတွေကို VOA ရဲ့စတင်ညာတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးပေးမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-3855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bambies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။ဒီအမေရိကန်တန်ရက်တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးကမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA အမေရိကန်တန်ရက်ဗုဒ္ဓဟူးနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်တစ်ပတ်အတွင်းအကစားသတင်းလွှာတွေကိုတော့ကိုရန်နိုင်ကစူးစီးတင်ပြပေးနေပါတယ်ရှင်။
ကောင်းကျင်နာမင်္ဂလာပါဗျာ VOA ရဲ့အပတ်စဉ်အားသာကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အာဆနယ်နီးပြအာဆန်ဗင်ဂါနဲ့အာဆနယ်အသင်းရဲ့အခြေအနေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အာဆနယ်နီးပြအာဆန်ဗင်ဂါဟာ1996ခုနှစ်ကတည်းကအာဆနယ်အသင်းကိုကင်တွယ်လာခဲ့တာဖြစ်တာကြောင့်အခုဆိုရင်တက်တန်းအားဖြင့်22နှစ်ရှိသွားပြီဖြစ်ပြီးတော့ပရီးမီးယားလိဂ်ပွဲစဉ်အကြီးအကျယ်အများဆုံးကိုကင်တွယ်ထားတဲ့နီးပြလည်းဖြစ်ပါတယ်ဗင်ဂါရဲ့အာဆနယ်အသင်းဟာအမပေးချန်ပီယံဆုကိုတော့2004မှာနောက်ဆုံးကြိမ်ရခဲ့ခြင်းကစပြီးတော့အလန်းဝင်နေကြတာဖြစ်ပါတယ်။အခုနေ့ဘောလုံးရာသီမှာဆိုရင်လည်းအာဆနယ်အသင်းဟာထိပ်ဆုံးလေးသင်းနဲ့မှမပါပဲအဆင့်6နေရာမှာရောက်နေတာကြောင့်တချို့အာဆနယ်ပရိသတ်တွေကဝန်ကားနှုတ်ထွက်ပြီးဖို့တောင်းဆိုတာတွေလည်းပို့ပြီးတော့ကြဲကြဲလောင်လောင်ဖြစ်လာနေပါတယ်။ဒ
ဒါကြောင့်အာဇနောနဲ့နီးပြအာဆန်ဗင်ဂါတို့ရဲ့အနာဂတ်အခြေအနေနဲ့ပတ်သက်ပြီးတော့ဆော့ကာဖော်လိုဂျာနယ်ရဲ့အီရာချုပ်ကိုဂျိုတိုမျိုးရန်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်။အာဇနောအသင်းကဒီနှစ်မှာတော်တော်လေးရုန်းကန်နေရပေါ့နော်။ဆိုတော့ဘာကြောင့်အဲ့လောက်ထိဒီအာဆနောအသင်းကအခုလိုမျိုးရုန်းကန်ရတဲ့အနေအထားဖြစ်နေတာလဲ
။အဲကျွန်တော်အမြင်ရတော့အာဆနယ်ကဟိုမူဝါဒမှားနေတယ်ပဲ။သူ့မူဝါဒကပတ်စံဝေးကိုတိတ်မတုံးဘူး။ဒီအမျက်တွေရဖို့ပဲစဉ်းစားမယ်။အဲ့တော့သူကစကားသမားဖြစ်ပြီးဒီဘက်မှာသူကဟန်ပြတော့ပဲလို့သူဘာမှမဝါလို့သူလူငယ်မူဝါဒကိုထားတယ်။လူငယ်မူဝါဒကလူငယ်နဲ့မတက်တော့ဟိုလူငယ်ဘာတယောက်နှစ်ယောက်တော့ပဲတက်လာ။အဲ့ကြောင့်မသူကသိရတာရတယ်အဆင်မပြေဘူး။ဘွားမွားပြီဆိုသူကမပြောင်းလို့အဲ့တော့ပြိဿတိကဒေါ်လာဆိုတဲ့သူကကျွန်တော
်ဘန်ကအနေနဲ့ရောဘလို့လုံးတင်တယ်လေအခုလက်ရှိအနေအထားရပေါ့
ကျွန်တော်အနေနဲ့ဝင်းကအနေနဲ့သူ့မူဝါဒကိုပြောင်းလဲတဲ့နဲ့သူအနေနဲ့အောင်မြင်မှုတစ်ခုခုရယူဖို့အတွက်သူတော်တော်လေးရင်းနှီးမြှုပ်နှံရအောင်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီမှာမန်စီးတီးတို့တော်တော်ငွေသုံးတယ်အချက်စီးရဲ့ငွေသုံးတယ်ဒါမှမဟုတ်ချက်စီးတို့မန်ယူငွေသုံးတဲ့အသင်းတွေကြောင့်မှမင်းကြီးတော့မတုံးပါဘူးလို့သူတို့ကတွေးကြော်နေကြအဲ့တော့အဲ့လိုအင်းနေရတော့အဲ့လိုဖြစ်နေပြီဆိုရင်အာဆင်နယ်ကငွေမတုံးဘူးမဟုတ်တုံးတော့တုံးတယ်ဒါပေမဲ့အဲ့အသင်းတွေတော့မတုံးဘူးဟိုမန်စီးတီးလောက်မပြောနဲ့မန်စီးတီးကအကြနေတဲ့အသင်းတွေတော့မတုံးဘူးဆိုတော့အာဆင်နယ်အချိန်ကငွေမတုံးဘူးလို့ပဲကျွန်တော်တို့ပြောကြတယ်သင်းကြီးတဲ့ကအောင်မြင်မရတော့ဘူးဆိုရင်တော့လူဝါကမှားပြီဒါပေမဲ့သူတို့ကပြင်းစင်နဲ့အရေးအောင်လည်းမရှိသလိုစူမလာကြီးပြနိုင်တော့တဲ့အရေးအောင်လည်းမရှိတဲ့တကောင်ကိုကျွန်တော်ကတော့သူ့မှာရုံးနေတယ်လို့ပဲကျွန်တော်ကစူပယ်လိုက်တာဟုတ်တယ
်ဆိုတော့တုံးမယ်ဆိုရင်တော့တုံးနိုင်တဲ့အနေအထားမျိုးရှိလား
အဲကျွန်တော်တို့ရနေပြီးတော့တင်းနေဆက်ကြည့်ရတော့တုံးနိုင်တော့တဲ့အနေအထားမျိုးရှိတယ်သူတို့ကငွေငွေပိုင်းမှာဆိုရင်လည်းအသင်းဥရောပအသင်းတွေနဲ့ဆင်နိုင်တဲ့ဝင်ငွေအမြတ်ကြီးအဲဒေါ်ဖစ်တွေရတယ်နော်ဆန်တော်ရိုကလပ်ပြင်းစင်စင်ပါဆိုရင်အာဆင်နယ်ကမနေဘူးအနည်းဆုံးတော့ကြာဟိုဆန်တော်ရိုကလပ်90လောက်ထဲမှာတော့အာဆင်နယ်အများအပါနေ
ပြောရမယ်ဆိုရင်တော့ဒီအာဆင်နယ်ကဒီကစားသမားတွေခေါ်ရာတွေလည်းရှိတယ်ဗျအခုဆိုရင်လည်းဒီအိုဘာမေယန်တို့ဒီမီကီတာရီယန်တို့ဆိုတာကဒီပြောရမယ်ဆိုရင်တကယ်ကောင်းတဲ့ကစားသမားတွေပေါ့ဆိုတော့ဒီကြားထဲမှာပဲသူတို့ကဆက်ပြီးတော့ရုန်းကန်နေရတယ်ဆိုတော့အသင်းမှာရောဒီကစားသမားအပိုင်းမှာဘလူနေရာတွေကလိုနေလေ
ဒီတော့နေရာဟိုအော်ဘာမီယန်ဆိုရင်အစိုးရကဒီခေါ်အောင်အခုမှ तू အကန့်ဆက်ထွက်တဲ့ဟာကို तू ကအော်ဘာမီယန်ကိုဒီခေါ်ရဲဆိုတော့ကသူ့အနေနဲ့ပြင်းပြတူလို့နှမ်းပြီးတော့ဟိုသူ့ပါဝါသူ့အတွက်သူအစားပြည့်တဲ့သဘောတော်လို့ပဲကျွန်တော်ထင်ဒီကစားသမားရာဘီစားရဲ့သူခေါ်အောင်ကျွန်တော်ရေးပြမှာဒီလိုမျိုးပတ်သက်နေတုံးတာအိမ့်ပဲမရှိဘူးအစိုးရရာဘီစားရဲ့ကလာဘလန်ဒီချောက်ဒီကြံစမ်းချောက်ဒီကစမ်းချောက်နိုင်ဘယ်လိုလုပ်မလဲ။အိုးဈေးကိုစားစမ်းချောက်နိုင်ဘယ်လိုလုပ်မလဲဆိုတာပြင်ဆင်တော့။ဒါအဲ့လိုမပြင်ဆင်တော့။ပြီးတော့မှစမ်းချောက်ပေါ်ပြီးတော့မှဟိုဘာမင်းအောင်ခေါ်ရဆိုတော့ကျွန်တော်မြင်တော့လွတ်တင်လို့ရတယ်ဆိုတော့ဟန်ပြလို့ရတယ်လို့မြင်တယ
်။အာဆနယ်ရဲ့ဟိုမှာအသင်းကိုပြန်ကြည့်မယ်ဆိုရင်လည်းသူခန်းစစ်ပိုင်းကတော်တော်လေးအားနေတယ်ဆိုပြီးတော့သုံးသက်တာတွေရှိတယ်။ခန်းစစ်ပိုင်းကိုပြုပြင်တင့်တယ်လို့ရောမမြင်မိဘူးလား။
အကစားပိုင်းကိုပြည်တယ်တင်လေဆိုတော့အဲအောက်ဆိုဝင်းတော့အောင်မြင်ခဲ့တဲ့ကာလရေမှာဆန်စစ်မှုလေးရောက်မှာကျွန်တော်ဘိုးကန်စစ်မှုကအဲစန်ဒရယ်ဒီဇိုင်နာမှာလေးရောက်မှာအနည်းဆုံး3လောက်ကတော်တော်လေးကိုကမ္ဘာပြင်ပြီအခုရှိရဲ့ဘိုးကန်စစ်မှုလေးရောက်မှာက5ရောက်လောက်ကပဲကမ္ဘာပြင်ပြီတန်းနဲ့2ရောက်ကကမ္ဘာပြင်ပြီအဲ့တော့ဆန်စစ်ပိုင်းရောအပြည့်ပြင်မှာကျွန်တော်မြင
်တော့ဒီနှစ်မှာပဲထူးထူးခြားခြားပဲဒီအာဆနောအသင်းဟာဆိုရင်လေသူဝန်ကဲကင်လိုက်တဲ့တတန်းလျှောက်မှာစိုးစုံးဆိုပြီးတော့ပြောနေကြတယ်အဲ့ပုံမှာရောမပြောချင်လေဘလို
့အဲ့ပုံကတော့အစိုးစုံးလို့ပြောတဲ့ခါမှာကျွန်တော်တို့ကဟိုသူနှုတ်ဆန်နေတို့တာရောပြန်နေလို့လားအတင်အရကြည့်မယ်ဆိုတော့ဟုတ်တယ်ကွာဘာကြောင့်လဲဆိုတော့သူကအရင်ကနံပါတ်၄ဝင်အောင်စိုးစားရတယ်လေအဲ့နံပါတ်၄ကိုပြောတော့မှာဟိုကျွန်တော်တို့ online ပုံမှာတော့ပြောင်းကြတယ်သူမနေ့ကတံပြန်လေးမရဘူးဆိုတော့ကဒီစင်လေးတော့မှမဟုတ်ဘူးသူကပြီးကြငါးဝဲတော့အလုံးပေါ်မှာစင်လေးဆိုးသွားတယ်အခုကတော့တော်တော်လေးကိုဒုတိယရာသီကစပြီးတော့ပြိမကြာခင်မှာပဲသူကဟိုပေါ်ဝါဖြစ်တင်ရတဲ့အချိန်မျိုးရောက်နေတယ်အဲဒါကြောင့်ပြိတဲ့အဖြစ်တင်တာဒီရာသီကသူ့ရဲ့အဆိုးရွားသောရာသီဆိုတာကိုတော့ကျွန်တော်ကအဆက်လက်ပြီးရလက်ပြီးအကြကျွန်တော်ထောက်တယ်
ဝန်ဂါနဲ့ဒီအာဆနယ်ရဲ့အနာဂတ်ကိုရောဘယ်လိုမြင်လဲဝန်ဂါထွက်ပေးပါဆိုပြီးတော့တောင်းဆိုတာတွေလည်းပို့ပြီးတော့ကြဲကြဲလောင်လောင်ဖြစ်လာတယ်ဆိုတော့ဒီစာချုပ်တက်တန်းကုံရင်ပဲဖြစ်ဖြစ်ဒါမှမဟုတ်ဒီဘောလုံးရာသီကုံရင်ပဲဖြစ်ဖြစ်အာဆနယ်နဲ့ဝန်ဂါတို့လမ်းခွဲမဲ့အနေအထားမြင်ပြီလား
မကျွန်တော်လည်းမမြင်ဘူးကြာကျွန်တော်မမြင်ဘူးဆိုတော့ကတကယ်လို့ဒီကြီးရူပါမီမာသူဟိုတော်ကူမရအောင်စံရီဝင်မဲ့မရအောင်ဆိုတော့သူလမ်းခွဲမှာမဟုတ်ဘူးကျွန်တော်အမြင်တော့လေအဘိုးဘိုးကသူ့ရဲ့သဘောကြောက်သူကဘိုးဘိုးကိုတော်တော်ပိုင်တယ်လို့ကျွန်တော်အမြင်အဘိုးဘိုးကတူရီတော်သူ့ကိုဝင်းမဖယ်ရဲ့အနေအထားမှာသူ့ကိုစာချုပ်တစ်ထုတ်လိုက်ပြီဆိုရင်တော့သူ့စာချုပ်အတိုင်းပဲသွားမယ်ထင်တာပဲနောက်ဆုံးကြားလို့ဒေသမှုရအောင်ပေါ့စာချုပ်မရှိသူ့ထုတ်လိုက်တယ်ဆိုတော့မျိုးတော့ဘိုးဘိုးကလုပ်မယ်လို့ဆိုတော့အစနပိတ်တယ်ဘလောက်ပဲ on on သူကတော့
စာချုပ်တက်တန်းကုန်သွားရင်ရောအာဆနယ်နဲ့ဘင်ဂါနဲ့တက်ပြီးတော့လက်တွဲတင်တယ်လို့မြင်လားဒါမှမဟုတ်နီးပြားတယောက်ကိုခေါ်တင်တယ်လို့မြင်လား
ကျွန်တော်ကနီးပြားတယောက်ခေါ်တင်အာဆနယ်ပြိတ္တကိုတော့ကျွန်တော်ခံစားပြီးပြောရရင်တော့အာကျွန်တော်တို့အပြောင်းလဲတော့လို့ပါသူ့ကိုအပြောင်းလဲတော့မှဖြစ်တော့ဘာကြောင့်လဲဆိုတော့ကစားသမားတွေဘင်္ဂါကူကပေါ်ဆလာတယ
်သူ့နေရာမှာရောဘသူနဲ့အစားထိုးတင်တယ်
အဲတော့လို့ဆိုတော့ကျွန်တော်ကြားသမောက်တော့ဂျာမနီသင်းကြီးပြကျော်စင်သူကဒီကစားဆုံးဖြစ်နေတယ်။အသူတင်းမှာလည်းဂျောင်းဂျာသမောက်ကြီးကလည်းရှိနေတဲ့အခါကျတော့ကျွန်တော်အမြင်တော့မတိုးတယ်လေ
။ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့အားကစားသတင်းလွှာကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်။VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပို့ပို့လို့ရတယ်။နားဆင်လို့ရတဲ့တည်သူချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါလိမ့်ရှင်။စာရိုက်ကနေဆက်သွယ်လို့ရရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာမှ855ကိုဆက်သွယ်နိုင်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်နှွင့်ချိန်ပြပြချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803တို့ကနေနားဆင်နိုင်ကြပါတယ်။ VOA American တာရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင
် Facebook အမှုဆောင်ရရှိချုပ် Mark Zuckerberg ဟာ American လွှတ်တော်ကော်မတီရှေ့မှမှလာရောက်အစ်စ်ခံမှုရှိပါတယ်ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင် Facebook 30သူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုရယူခဲ့တဲ့ Bidding ကုမ္ပဏီတစ်ခုဖြစ်တဲ့ Cambridge Analytica Analytica နဲ့ပတ်သက်ပြီးတော့ April 17ရက်နေ့မှာစစ်ဆေးခံရမှာဖြစ်ကြောင်းအောက်လွှတ်တော်စွန့်ရင်တဲ့ကုမ္ပဏီကော်မတီကဒီကနေ့ပြောလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့ American ပြည်အောင်စုက50ဘီလီယံတန်ဖိုးရှိတဲ့သင်းကုန်တွေအပေါ်အခွန်တိုးကောက်သွားမယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။ American ဘက်ကတရုတ်သင်းကုန်တွေအပေါ်အခွန်တိုးကောက်ဖို့ဆောင်ရွက်ပြီးတရုတ်ဘက်ကလက်တုံ့ပြန်လာပါ။ပေပီဇက်လေးရင်နဲ့ကာဆာရာတွေအပါအဝင် American သင်းကုန်16မျိုးအပေါ်အခွန် 25 ရာခိုင်နှုန်းတိုးကောက်မှာပါ။အာဖဂန်နစ္စတန်မြောက်ပိုင်းကကွန်ဒက်စ်ပြည်နယ်မှာတင်းလာနေကအာဖဂန်လေတပ်ရဲ့တိုက်ခိုက်မှုကြောင့်အသက်5ဦးထက်မနည်းပါဝင်ဆစ်သွေးကျ35ဦးသေဆုံးသွားတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတော့ဒီတာလီဘန်အကြမ်းဖက်သမားတွေကိုပြစ်မှန်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့သေဆုံးသူတွေထဲမှာခေါင်းဆောင်ဆင့်9ဦးလောက်ပါတယ်လို့ပြောပါတယ်။တာလီဘန်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့အာဖဂန်နစ္စတန်တပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းစာတင်ကြောင်းဒါမှမဟုတ်အစ္စလမ်ဘာသာရေးကျောင်းတွေထိမှန်ခဲ့ပြီးဘာသာရေးဆရာကျောင်းသားနဲ့အရသာတရားလောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးရီးယားနိုင်ငံကအမေရိကန်စစ်တပ်တွေပြန်လည်ခေါ်ယူဖို့အချိန်ကျောက်ပြီလို့ပြောဆိုထားတာနဲ့ပတ်သက်ပြီးတော့အခုတစ်ခါထပ်လောင်းအတည်ပြုပြောကြပါရစေ။အမေရိကန်ရဲ့မဟာမိတ်တွေအနေနဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ပြန်သုံးသပ်ဖို့တိုက်တွန်းနေတဲ့အချိန်မှာပဲသမ္မတကအခုလိုထပ်မံပြောကြားလိုက်တာပါ။
ဘုရင်နဲ့ညပိုင်းထိုက်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဤတန်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဘတ်စကိုဘောလာရစ်ဖြစ်ပါလိမ့်ရှင်။မနက်ဖြန်ကြာသပတေးနေ့မနက်ဖြန်6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335၊လိုင်းဒိုမီတာ40 kHz 9483၊လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.